America in Burmese.
ပါရှင်2019ခုနှစ်ဒီဇင်ဘာလ29ရက်တနင်္ဂနွေနေ့ညဘက် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုမမျှသတင်းအောင်နဲ့အတူညပေးသွားမှာဖြစ်ပါတယ်။ယူကရိန်းဆိုရတက်တီနဲ့ရုရှားဆိုရကိုထောက်ခံတဲ့ခွတ်တော်ရေးသမားတွေကအချင်းသားလဲလဲအစည်းအဝေးကိုစတင်လိုက်ပါပြီ။မြောက်ကိုရီးယားကောင်းဆောင်ခင်ဂျုံဦးဆောင်တဲ့အာနာပါတီရဲ့အစည်းအဝေးကိုစတင်လိုက်ပြီဖြစ်တယ်လို့မြောက်ကိုရီးယားဆိုရပိုင်းမီဒီယာကဒီနေ့မှသတင်းထုတ်ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုညူယောက်ပြည်နယ်မှာစနေနေ့ကလုပ်ခဲ့တဲ့ဂျူးလူမျိုးတွေရဲ့ဟာရူကာဘာသာရေးဖော်တော်အတွင်းမှာလူ9ယောက်ဓာတ်နဲ့ထိုးခံလိုက်ရပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်ဗျာ
။အခုညပဲဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ထိုင်းကနာမည်ကြီးအနှိမ့်ခံတစ်ခုကိုရဲတပ်ဖွဲ့ကဝင်ရောက်စီးနင်းခဲ့ရမှာဖမ်းမိခဲ့တဲ့အမျိုးသားပြည်ထစာတွေနဲ့မြန်မာ4ယောက်ပါဝင်ပါတယ်။ထိုင်းရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာပြောပြသွားတာနဲ့တူနားဆင်ကြရမှာပါ။ဒါအပြင်ခါတိုင်းနားဆင်နေကြမြမအရေးဆွေးနွေးခန်းနေရာမှာတော့ကမ္ဘာတဝန်းကထူးခြားဖြစ်စဉ်တွေအချင်းချုပ်ကိုတင်ပြပေးမယ့်နှစ်ချုပ်အထူးအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာပါရှင်။ဒုတိယပိုင်းမှာစီသူအောင်မြင့်ရဲ့တည်တွင်သတင်းသုံးသပ်ချက်တခါထူးခြားစံပြသတင်းများအစာအသေးလက်ဆောင်တစ်ပုဒ်တို့ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုတော့တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြမနိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မမသတင်းအောင်တို့ပြောပြပါမယ်ရှင်။
ယူကရိန်းဆိုရတက်တည်နဲ့ယူကရိန်းနိုင်ငံရှေ့ပိုင်းမှာရှိတဲ့ရုရှားဆိုရကိုထောက်ခံတဲ့ခွဲထွက်ရေးသမားတွေကြားအကျဉ်းသားတွေအားလုံးလဲလှယ်အစည်းအဝေးကိုစတင်လိုက်ပြီဖြစ်ပါတယ်။ယူကရိန်းပြည်ပခ9နှစ်ကြာကာလအတွင်းနှစ်ဖက်စလုံးကဖမ်းဆီးမိထားတဲ့အကျဉ်းသားတွေအားလုံးသူတို့ရဲ့အိမ်ကိုပြန်နိုင်အောင်လဲလှယ်လိုက်တာဖြစ်တယ်လို့ယူကရိန်းသမ္မတကဒီနေ့မှပြောပါတယ်။နှစ်ဖက်သဘောတူညီချက်ကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီတို့ပဲရစ်မြို့မှာအခုလအတွင်းသဘောတူခဲ့ကြတာဖြစ်ပါတယ်။နှစ်ဖက်အကျဉ်းသားလဲလှယ်အစည်းအဝေးကိုယူကရိန်းနိုင်ငံဒေါညက်စ်ဒေသဟောလကာမြို့နာကနေဇက်ခိတ်မှာလှုပ်သွားမှာဖြစ်ပါတယ်။ယူကရိန်းဆိုရအနေနဲ့ခွဲထွက်ရေးသဘောတူ89ယောက်ကိုလွှဲပြောင်းပေးမှာဖြစ်ပြီးတော့ယူကရိန်းနိုင်ငံရှေ့ဘက်ချမ်းကခွဲထွက်ရေးသဘောတူဘက်ကတော့ယူကရိန်းဆိုရတပ်ဖွဲ့ဝင်55ယောက်ကိုလွှဲပြောင်းမှာဖြစ်တယ်လို့ရုရှားနိုင်ငံ RIA သတင်းဌာနကဒီဒေါညက်ပြည်သူ့သမ္မတနိုင်ငံအဖြစ်သူတို့ကသူတို့ကြီးညာထားတဲ့အဖွဲ့ကတာဝန်ရှိသူတယောက်ကိုကိုးကားပြီးတော့ပြောဆိုခဲ့ပါတယ်။ယူကရိန်းဆိုရတက်တင်တဲ့ခွဲထွက်ရေးသမားတွေဟာနိုင်ငံအရှေ့ပိုင်းဒွန်ဘတ်စ်ဒေသမှာ2014ခုနှစ်ခေတ်ကတိုက်ပွဲတွေဖြစ်ပွားလာခဲ့တာဖြစ်ပြီးတော့ဒီတိုက်ပွဲတွေအတွက်မှာလူပေါင်း13,000လောက်သေဆုံးခဲ့ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်မှာတာလီဘန်တွေကတိုက်ခိုက်တဲ့အတွက်အစိုးရတပ်ဖွဲ့ဝင်အနည်းဆုံး18ဦးသေဆုံးခဲ့ပါတယ်။ပြည်ပတပ်ဖွဲ့တွေရုတ်သိမ်းပြီးရင်တာလီဘန်ဘက်ကအပြစ်ရဆိုင်ထားပြီးဖို့အမေရိကန်နဲ့သဘောတူညှိနှိုင်းနေတဲ့အချိန်မှာပဲအခုလိုတိုက်ခိုက်တာပါ။တာလီဘန်တပုံတွေကနိုင်ငံအရှေ့မြောက်ပိုင်းတခါခရိုင်ဘာဟူဒင်ကအခြေစိုက်စခန်းတစ်ခုကိုတိုက်ခိုက်ခဲ့တာလို့ခရိုင်အစိုးရအဖွဲ့ပြောခွင့်ရဂျာဝတ်ဟာဂျီရီက VOA ကိုဒီကနေ့မှပြောပါတယ်။တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကတော့သူတို့ဘက်ကအထူးကိမရှိဘူးလို့ကြေညာချက်ထုတ်ပြန်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာလည်းအာဖဂန်မြောက်ပိုင်းမှာတာလီဘန်တွေတိုက်ခိုက်တဲ့အတွက်အစိုးရတပ်ဖွဲ့ဝင်90ကျော်သေဆုံးခဲ့ပြီးအစိုးရဘက်ကလက်တုံ့ပြန်ချေမှုန်းတိုက်ခိုက်တဲ့စစ်စင်ရေးတွေအတွင်းမှာတာလီဘန်အတော်များများသေဆုံးခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ဥဆောင်တဲ့တပ်ဖွဲ့တွေနဲ့တာလီဘန်ကြားမှာလာမယ့်ဇန်နဝါရီလမှာတပတ်ကြာအပြည့်ရဆိုင်ထားဖို့တာလီဘန်ခေါင်းဆောင်တွေသဘောတူထားတဲ့ကြားကပဲအခုလိုတိုက်ခိုက်မှုတွေပေါ်ပေါက်နေတာပါ။အမေရိကန်ဘက်ကပြည်ပတပ်ဖွဲ့တွေကိုရုတ်သိမ်းပေးဖို့တာလီဘန်တွေကတောင်းဆိုထားပြီးဒီလိုယာယီအပြည့်ခတ်ရဆဲတာကနေ18နှစ်ကြာနေပြီဖြစ်တဲ့စစ်ပွဲကိုအဆုံးသတ်ဖို့ညှိနှိုင်းနေကြတာဖြစ်ပါတယ်။
ဒီမှာငံတောင်ပိုင်းအယ်ဒါလီယမ်မြို့မှာပြုလုပ်တဲ့ဘိုးတင်တန်းစင်ပွဲရဲ့ဒီဆေးပြခန်းအတွင်းမှာဒုံးကြီးနဲ့တိုက်ခိုက်ခံရမှုကြောင့်လူ9ယောက်ထပ်မံတည်ဆုံးပြီးတော့20ကျော်ဒဏ်ရာရသွားခဲ့ပါတယ်။ဒီတည်ဆုံးသွားတဲ့ထဲမှာကလင်းငယ်တွေလည်းပါဝင်တယ်လို့ဆိုပါတယ်။ UAE Arab Sawa မြပြည်တော်စုနိုင်ငံကကြောတော့နောက်ခံပေးထားတဲ့တောင်ပိုင်းခွဲထွက်ရေးတပ်ဖွဲ့ကပြုလုပ်တဲ့ဒီဆေးပြခန်းအတွင်းအဲ့ဒါတွေကြီးရှိတဲ့နေရာနာမှာဒီပေါက်ကွဲမှုဖြစ်ပွားခဲ့တာလို့မျက်မြင်သက်သေတွေကရိုက်တာသတင်းဌာနကိုပြောပါတယ်ဒီတိုက်ခိုက်မှုဟာဟူသီတပုံတွေရဲ့လက်ချက်ဖြစ်တယ်လို့ယေမန်တောင်ပိုင်းကလုံခြုံရေးအဆောင်တပ်ဖွဲ့တွေကပြောလိုက်ပါတယ် ဟူဒီသဘောင်တွေကတော့ဒီသမရအဘရဘူးမန်ဆူဟာဒီဆူယာကိုနှစ်ထောင်ဆယ်လေးခုနှစ်နောက်ပိုင်းငါဖြုတ်ချလိုက်ခြင်းကစပြီးတော့ယေမန်နိုင်ငံမှာစီးရီးပဋိပက္ခတွေဖြစ်နေတာဟာအခုဆိုရင်ငါနဲ့ရှိသွားခဲ့ဖြစ်ပါတယ်ဟူဒီသဘောင်တွေဘက်ကအဲ့လိုအာဏာသိမ်းဖြုတ်ချခဲ့တာကြောင့်စော်ရီဥဆောင်တဲ့ညမောက်တပ်ဖွဲ့တွေကနှစ်ထောင်15မှာယေမန်နိုင်ငံကိုစီးရီးအရာချဝင်တိုက်ခိုက်ပြီး
Syria ရေနံနှင်းကိုပိတ်ဆို့ရပ်ဆိုင်လိုက်ပြီးရေနံနှင်းကမီးတွေကိုဖျက်တောက်လိုက်တဲ့အပေါ်ဒါဟာယာယီအခိုက်အတန့်သာဖြစ်ပြီးနိုင်ငံရဲ့ရေနံထုတ်လုပ်မှုကိုဘာမှထိခိုက်မှာမဟုတ်ဘူးလို့ရေနံလုံခြုံရေးဝန်ကြီးဌာနကဒီကနေ့တင်းနှင်းအနေနဲ့မှပြောပါရယ်ဒီအတွက်ဘာစရာရေနံနှင်းကထုတ်လုပ်တဲ့ရေနံတွေနဲ့အစားထိုးသုံးသွားမယ်လို့ဝန်ကြီးဌာနကညင်ကြဲမှဖော်ပြထားပါရယ်မက်ဂျနွန်ရေနံတွင်းနဲ့တခြားအသေးစားရေနံတွင်းတွေကရတဲ့ရေနံတွေကနေဆက်လက်လည်ပတ်သွားမှာဖြစ်တယ်လို့လည်းအစိုးရပိုင်ဘာစရာရေနံကော်ပိုရေးရှင်းအကြီးအကဲမန်နေဂျာတူကပြောပါရယ်အရင်ကတော့ဆန္ဒပြသူတွေကရေနံတွင်းနဲ့စိတ်ကမ်းကိုသွားတဲ့လမ်းတွေကိုပိတ်ဆို့ဆန္ဒပြခဲ့တာဖြစ်ပြီးအခုလိုရေနံတွင်းကြီးတစ်ခုလုံးကိုပိတ်ထားပြီးတော့ဆန္ဒပြတာဟာဒီတစ်ချိန်ပထမဆုံးဖြစ်ပါရယ်အီရန်နိုင်ငံမြို့တော်နဲ့နိုင်ငံတောင်ပိုင်းအများစုကိုထိခိုက်ပျက်စီးစေခဲ့တဲ့ဆန္ဒပြပွဲတွေလွန်ခဲ့တဲ့3လကတည်းကဆက်ဖြစ်နေချိန်မှာဒီရေနံတွင်းပိတ်ပြီးတော့ဆန္ဒပြတာမနေ့ကဖြစ်ခဲ့တာပါတနေ့ကိုရေနံစီပေါင်း 8,000 ကျော်ထုတ်ပေးနေတဲ့ဒီနာဆီးရီးယားရေနံတွင်းကိုဆန္ဒပြသူတွေကလူဝင်အားနဲ့ပိတ်လိုက်တာလို့ရိုက်တာသတင်းဌာနကဆိုပါတယ်အီရန်မှာအစိုးရစန့်ကျင်ရေးနဲ့အီရန်စန့်ကျင်ရေးလှုပ်ရှားမှုတွေဖြစ်နေခဲ့တာ3လကျော်နေပြီးတော့လုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်နှိမ်နင်းမှုတွေကြောင့်လူပေါင်းရာနဲ့ချီပြီးတိုက်ဆုံခဲ့ရပြီးဖြစ်ပါတယ်
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်15653ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190ကီလိုဟတ်ဇ်15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုထပ်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံဦးဆောင်နဲ့အာဏာရပါတီရဲ့စီးပွေးကိုစတင်လိုက်ပြီဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပိုင်းမီဒီယာကဒီနေ့မှသတင်းထုတ်ပြန်လိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့အမေရိကန်နိုင်ငံနဲ့ပတ်သက်ပြီးခက်တင်းတဲ့ရည်တည်တုံ့ပြန်သွားဖို့ရှိနေချိန်မှာပဲမြောက်ကိုရီးယားဘက်ကအခုလိုအစည်းအဝေးကိုကျင်းပခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကသူတို့ရဲ့နျူကလ িয়ার စီမံကိန်းရပ်ဆိုင်မှုကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကအခုနှစ်မကုန်ခင်မှာဆွေးနွေးဖို့တစ်ဖက်သက်သတ်မှတ်ထားတဲ့အချိန်ကုန်ဆုံးတော့မှာဖြစ်တဲ့အတွက်ခေါင်းဆောင်ကင်ဂျုံအနေနဲ့လည်းမြောက်ကိုရီးယားနိုင်ငံအတွက်သူရွေးချယ်တဲ့လမ်းကြောင်းတင်တဲ့ပတ်သက်ပြီးတော့အသေးစိတ်ကိုရှေ့သတင်းဘက်မှကြီးညာသွားနိုင်ဖို့ရှိတယ်လို့ခန့်မှန်းနေကြပါတယ်။မြောက်ကိုရီးယားလူ့သမားပါတီရဲ့အစည်းအဝေးကသူတို့နိုင်ငံသွားမဲ့လမ်းကြောင်းနဲ့ပတ်သက်ပြီးတော့အရေးအမှန်နည်းနည်းပဲပြောကြခဲ့တယ်လို့မြောက်ကိုရီးယားဆွေးအပိုင်းသတင်းမီဒီယာကဖော်ပြပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့လည်းချက်ဆန့်ကျင်ရေးရည်ဒီချက်နဲ့နိုင်ငံတော်ကာကွယ်ရေးတိစောက်သွားမယ်လို့ပြောကြားခဲ့ပေမဲ့လည်းတခြားအသေးစိတ်အချက်အလက်တွေကိုတော့ပြောကြားခဲ့ခြင်းမရှိဘူးလို့မြောက်ကိုရီးယားဆိုရပိုင်း KCN သတင်းကဖော်ပြပါတယ်။ဒါ့အပြင်ဒီစီဝေးကိုတော့ဆက်လက်ကျင်းပနေစေဖြစ်တယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားကနျူကလ িয়ার ဆွေးနွေးပွဲတွေကနေလာပေါင်းများစွာနှုတ်ထွက်ထားတာဖြစ်ပြီးတော့မကြာသေးခင်ကလည်းတာဝဲပစ်ဒုံးကျည်တွေနဲ့နျူကလ িয়ার ဆန်းသတ်မှုတွေလုပ်ပြီးတော့ချိန်ညှောက်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စီမံကိန်းဖျက်သိမ်းမှုကိစ္စကတော့ဆွေးနွေးပွဲအစီအစဉ်မှာမပါဝင်ဘူးလို့မြောက်ကိုရီးယားအာဏာပိုင်တူကအခုလအစောပိုင်းမှာပြောကြားထားပါတယ်ခင်ဗျာ
။ဩစတြေးလျနိုင်ငံမှာနိုင်ငံဝန်တော်မီးတွေအကြီးအကျယ်လောင်ကျွမ်းနေတဲ့ကြားမှာပဲနှစ်စဉ်ကျင်းပနေကြဆစ်ဒနီမြို့နှစ်တကူမိဘန်းဖောက်ပွဲအစီအစဉ်ကိုဆက်လုပ်သွားမယ်လို့ဝန်ကြီးချုပ်စကော့မော်ရီဆန်ကဒီကနေ့ပြောလိုက်ပါတယ်။တော်မီတန်ကိုအပြင်းထန်ဆုံးခံနေရတဲ့ New South Wales ပြည်နယ်ကပရာဟိတမိသားသမားတွေကိုလည်းငွေကြေးအထောက်ပံ့ပေးသွားမယ်လို့ဝန်ကြီးချုပ်ကကြေညာခဲ့ပါတယ်။ဒီလိုနိုင်ငံတဝန်းတော်မီ NDA နဲ့ဂျုံနေရချိန်အပူချိန်နဲ့မြင့်တက်နေတဲ့ရာသီဥတုအခြေအနေမျိုးမှာနှစ်တကူမိဘန်းပွဲကိုမလုပ်သင့်ဘူးလို့မိသားဌာနတာဝန်ရှိသူတွေကသတိပေးခဲ့တာပါ။နိုင်ငံတွင်းမှာဒီလိုအခြေအနေတွေဂျုံနေရပေမဲ့ကျွန်တော်တို့မှာဒီသဘာဝ NDA ကိုအကောင်းမြင်စိတ်နဲ့ရင်ဆိုင်နေတာကိုကဘာကြီးကိုပြသရမယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ဆစ်နီမြို့တော်စီပင်ကလည်းနှစ်တကူမိဘန်းဖောက်ပွဲကျင်းပကိုပို့ကိုခွင့်ပြုမိန်ပေးခဲ့ပါတယ်။ New South Wales ပြည်နယ်မှာတော်မီငင်းသက်တာကိုအကူအညီပေးနေတဲ့အရေးသွေးပြည်မီပရာဟိတမိသက်သမားတွေကိုတနေ့ကို American Dollar 209 Dollar နဲ့ညီမျှတဲ့ငွေကြေးကိုထောက်ပံ့သွားမယ်လို့ဝန်ကြီးချုပ် Morrison ကပြောပါတယ်။တော်မီက New South Wales ပြည်နယ်အပြင် Queensland ပြည်နယ် Australia အနောက်ပိုင်းနဲ့တောင်ပိုင်းပြည်နယ်တွေမှာပါလောင်ကျွမ်းနေတာဖြစ်ပါတယ်။
မြန်မာပြည်တော်သူညယောက်ပြည်နယ်မွန်ဆီမြို့မှာစနေနေ့ညကလုပ်ခဲ့တဲ့ဒီဂျူးလူမျိုးတွေရဲ့ဟာနုကာဘာသာရေးပွဲတော်အတွင်း လူ9ယောက်ဓာတ်နဲ့ထိုးခံလိုက်ရပါတယ်။နယူးယောက်မြို့မွန်စီရက်ကဒီဂျူဘာသာရေးခေါင်းဆောင်တဦးရဲ့နေအိမ်မှာပြုလုပ်တဲ့ဒီဟာနုကာဘာသာရေးပွဲတော်ရဲ့ခုနှစ်မြောက်နေ့မှာအခုလိုဓာတ်ထိုးခံလိုက်ရတာဖြစ်ပါတယ်။မျိုးသားတယောက်ကဓာတ်နဲ့ထိုးတာကြောင့်လူ9ယောက်ဒဏ်ရာရသွားခဲ့ပြီးအဲ့လူဟာနောက်တော့ကားနဲ့ထွက်ပြေးသွားတယ်လို့နယူးယောက်ရဲတပ်ဖွဲ့ကပြောပါတယ်။ဒါဟာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းနယူးယောက်စီးတီးမြို့မှာဒီယူဆန့်ချင်တဲ့တိုက်ခိုက်မှုတွေတဲ့အဆိုးအဝါးဆုံးနဲ့နောက်ဆုံးတိုက်ခတ်ခံရတဲ့တိုက်ခိုက်မှုလည်းဖြစ်ပါတယ်။ဓာတ်နဲ့ထိုးတဲ့လူဟာဒီည10နာရီလောက်မှာအိမ်ထဲကိုဝင်လာပြီးတော့အဲ့ဒီအိမ်ထဲမှာဟာနူကာပွဲတော်ဆင်နွှဲနေကြတဲ့လူ90လောက်ကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ရာမဘိုရဲတပ်ဖွဲ့အကြီးကဘရက်ဝီဒေါ်ကပြောပါတယ်။မွန်စီမျိုးဟာနယူးယောက်မျိုးကနေမြောက်ဖက်မိုင်40လောက်အကွာမှာရှိတာဖြစ်ပြီးတော့ဂျူးလူမျိုးထောင်ပေါင်းများစွာလည်းနေထိုင်ကြတာဖြစ်ပါတယ်ခင်ဗျာ
။အီရန်နိုင်ငံမှာနိုဝင်ဘာလကဆန္ဒပြပွဲတွေအတွင်သေဆုံးခဲ့သူတွေကိုအောက်မေ့ပွဲအခမ်းအနားမကျင်းပမီပြည်နယ်အတော်များများမှာမိုဘိုင်းဖုန်းအင်တာနက်ဆက်သွယ်ရေးကိုပိတ်ပစ်ခဲ့တဲ့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြစ်တင်ဝေဖန်လိုက်ပါတယ်။ဓာတ်ဆီဆေးတွေတက်တဲ့အပေါ်မှာမကျေနပ်တာကြောင့်ပြီးခဲ့တဲ့နိုဝင်ဘာလကဆန္ဒပြပွဲတွေဖြစ်ပြီးတဲ့နောက်ဆိုရှယ်မီဒီယာတွေပေါ်မှာရေးသားချက်တွေဆန္ဒပြပွဲအတွင်သေဆုံးခဲ့သူတွေရဲ့ဆွေမျိုးသားချင်းတွေကဆန္ဒပြပွဲတွေထပ်လုပ်ဖို့နဲ့သေဆုံးသူတွေအတွက်အထိမ်းမှတ်ပွဲတွေလုပ်ဖို့နှိုးဆော်ခဲ့တဲ့နောက်မှာအခုလိုပိတ်ပင်ခဲ့တာပါ။ပြီးခဲ့တဲ့လဆန္ဒပြပွဲတွေကိုနှိမ်နင်းလာမှာလူပေါင်း304ယောက်ထဲမှနေသေဆုံးခဲ့တယ်လို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာကွင်းအဖွဲ့ကပြောထားပါတယ်။အီရန်ပြည်သူတွေအနေနဲ့တိတ်ဆုံးခဲ့သူတွေအတွက်အောက်မေ့သတိရပွဲလုပ်ခွင့်ရှိတယ်လို့ဝန်ကြီးပွန်ပီယိုက Twitter စာမျက်နှာကနေရေးသားခဲ့ပြီးတော့အီရန်ခေါင်းဆောင်အယာတိုလာအာလီခမီနီကိုအီရန်နိုင်ငံတွင်ဘာသာရေးနဲ့နိုင်ငံရေးပြဿနာတွေအတွက်ပြစ်တင်ဝေဖန်ခဲ့ပါတယ်
။အင်္ဂလန်မှာဒီနေ့ကစားနေတဲ့ Premier League မဘေးဘောလုံးပွဲမှာတော့ Arsenal အသင်းက Chelsea အသင်းကိုတကူးကိုမရှိနဲ့ဦးဆောင်နေပါတယ်။ကျွန်တော်တို့အခုသတင်းချိန်ညာနေချိန်မှာပထမပိုင်းကစားတာ41မိနစ်အထိရှိသွားပြီဖြစ်ပြီးတော့ Arsenal အသင်းကတကူးကိုမရှိနဲ့ဦးဆောင်နေတာဖြစ်ပါတယ်။ Arsenal အတွက်ဂိုးကိုတော့ Aubameyang က73မိနစ်မှာသင်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမ်းမြတ်သစီအောင်တို့ပြောပြပေးသွားကြတာပါ။အစုံထိုင်းနိုင်ငံကအနှိတ်ခမ်းကိုရက်တပ်ဖွဲ့ဝင်ရောက်စီးနင်းခဲ့တဲ့အကြောင်းပြောပြပေးပါမယ်။ဘန်ကောက်မြို့ကနာမည်ကြီးကလပ်တစ်ခု The Prince အနှိတ်ခမ်းကိုရဲကဝင်ဖမ်းရမှာမြန်မာ၄ဦးအပါအဝင်အမျိုးသားပြည်ထစာ35ယောက်ကိုဖမ်းဆီးခဲ့မိပါတယ်။ဒီအကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံဘန်ကောက်မြို့လေစွိုင်းအာရီလေးလမ်းမှာဖွင့်ထားတဲ့နာမည်ကြီး BNB ကလပ်ဖြစ်တဲ့အနှိတ်ခမ်းကိုရဲတပ်ဖွဲ့ဝင်တွေကဝင်ရောက်စီးနင်းတဲ့အချိန်မှာအမျိုးသားတွေဟာအပေါ်ပိုင်းအဝတ်ပလာနဲ့ဧည့်သည်တွေကိုစောင့်ဆိုင်းနေကြတာကိုတွေ့ခဲ့ရတယ်ဆိုပြီးထိုင်းရဲတပ်ဖွဲ့ကပြောခဲ့တာပါ။ထိုင်းလူမှုကြီးကြပ်ရေးအကြီးအကဲဒုရဲချုပ်စွန်ဖုံးချင်တူဟာကတော့သတင်းစာရှင်းလင်းပွဲမှာထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်။သူပြောသွားတာကတော့ယောက်ျားပြည်တစားကန်းဟာမှတ်ပုံတင်ထားတော့ကတော့တာမန်အနှိတ်ခမ်းဆိုပြီးဖွင့်ထားတာဖြစ်ပါတယ်။တကယ်တော့ online ကနေနိုင်ငံသားတွေကအသိဝင်ပြီးဒီမှာလာပြီးပျော်ပါနေကြတာဖြစ်တယ်။ VIP ဧည့်သည်တွေဖြစ်တယ်။မှတ်ပုံတင်ထားတာကတော့ရိုးရိုးကျမ်းမာရေးလုပ်တဲ့စပါဖြစ်ဖွင့်ထားတာဖြစ်တယ်။ online ကနေလိန်တူဆက်ဆံခြင်းလူတွေဟာဒီနေရာမှာချိတ်ဆက်ပြီးတော့မှလာရောက်ပျော်ပါကြတာဖြစ်တယ်ဆိုပြီးပြောဆိုခဲ့ပါတယ်။အခုဖမ်းဆီးခံခဲ့ရတဲ့အမျိုးသား35ဦးထဲမှာတရားမဝင်နေထိုင်နေကြတဲ့မြန်မာနိုင်ငံသား၄ဦးပါဝင်ပြီးထိုင်း24ဦးနဲ့လာအိုအမျိုးသားတွေပါဝင်တယ်လို့ဗီယက်နမ်နိုင်ငံသားမော်ရယ်ပြုတ်စာတူဦးလည်းပါဝင်နေတယ်လို့ဆိုပါတယ်။နိုင်ငံသားအမျိုးသားပြည်သားတွေဟာတရားဝင်ဗီဇာနဲ့လာရောက်လည်းပတ်နေကြပြီးတခြားအလုပ်တွေကိုလာရောက်လုပ်ကိုင်နေကြတာကိုစစ်ဆေးတွေ့ရှိခဲ့ရတယ်လို့လည်းပြောပါတယ်။ပြည်သူအဖြစ်လုပ်ကိုင်နိုင်ဖို့အတွက်ထိုင်းနိုင်ငံမှာတရားဝင်ခွင့်ပြုထားချက်မရှိတာကြောင့်ဖမ်းဆီးခံရသူတွေအနေနဲ့ဒီလိုလုပ်ငန်းကိုလုပ်ကိုင်နေသူတွေကိုတရားဥပဒေကြောင့်ရအရေးယူသွားမှာဖြစ်တယ်လို့လည်းလဝကအကြီးအကဲဒူရဲချုပ်စွန်ဖုံးချင်တူဟန်ကပြောဆိုသွားပါတယ်။လဝကသတင်းစာရှင်းလင်းပွဲအတွင်းယောက်ျားပြည်သူကန်းကိုဝင်ရောက်ဖမ်းဆီးနိုင်ဖို့အတွက်ရဲတပ်ဖွဲ့ဝင်တွေဟာဧည့်သည်အဖြစ်အသွင်ဆောင်ပြီးလက်ပတ်ထည့်တာပါ။ပျော်ပါဖို့အတွက်ငွေချေပြီးတဲ့အချိန်ကြာမှအခန်းပြင်ကနေစောင့်နေကြတဲ့တခြားရဲတပ်ဖွဲ့ဝင်တွေကိုအချက်ပေးခဲ့ကြတယ်လို့ဆိုပါတယ်။online ကနေ VIP အသင်းဝင်ထားတဲ့သူတွေဟာအမျိုးသားပြည်ထောင်စုကိုပျော်ပါနိုင်ဖို့အတွက်ကလပ်ကိုလာတဲ့အခါမှာအခကြေးငွေကကြီးကြီးပေးခဲ့ရတယ်လို့ဆိုပါတယ်။ယောက်ျားပြည်ထောင်စုဟာတနာယီကိုထိုင်းဘတ်ငွေ3500၊မြန်မာကျပ်ငွေ13000ကနေဘတ်ငွေ6000 ကျက်3သိန်းအထိရရှိခဲ့ကြတာပါအများဆုံးငှားရမ်းခံရသူတွေဟာတစ်နှစ်ကိုဘတ်ငွေ5000နဲ့မြန်မာကျပ်ငွေနဲ့ဆိုရင်25သိန်းလောက်ထိဝင်ငွေရနေကြကြောင်းထိုင်းရဲတပ်ဖွဲ့ရဲ့စစ်ဆေးတွေ့ရှိချက်တွေထဲမှာဖော်ပြထားပါတယ်လက်ရှိမှာတော့ယောက်ျားပြည်ထောင်ခံဖြစ်ဖွင့်ထားတဲ့ကလပ်ပိုင်ရှင်ထိုင်းနိုင်ငံသား2ဦးကိုလည်းဖမ်းဆီးအရေးယူထားကြောင်းထိုင်းအနာပိုင်းတွေကပြောဆိုခဲ့ပါတယ်ရှင်
မအေးအေးမှာပြောပြသွားတာပါရှင်။အခုတော့2019ခုနှစ်နှစ်ချုပ်အထူးအစီအစဉ်ထုတ်လွှင့်ခြင်းရောက်လာပါပြီ။အမေရိကန်မှာနိုင်ငံရေးအပြိုင်မှုတွေကအစကိုရီးယားကျွန်းဆွယ်ကနျူကလ িয়ার ပြဿနာအဆုံးကမ္ဘာတဝန်းမှာပြီးခဲ့တဲ့2019ခုနှစ်ထဲနိုင်ငံရေးပြဿနာပေါင်းစုံကြုံခဲ့ရပါတယ်။ကမ္ဘာသတင်းတွေမှာဒီလိုအထင်ကရတွေ့ခဲ့ရတဲ့ဖြစ်ရပ်တွေကိုတော့ကိုအောင်လွင်ဦးကမဆုမွန်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်ရှင
်။အမေရိကန်ပြည်သူကိုတရားမဝင်ဝင်လာတဲ့သူတွေကိုတားဆီးဖို့နေဆက်မှာတတိုင်းဆောင်မဲ့အစီအစဉ်တွေအသုံးစရိတ်ကိုလွတ်တော်ကအတည်ပြုမပေးတာကြောင့်အစိုးရလုပ်ငန်းတွေကိုသမ္မတဒေါ်နယ်ထရန့်ဒီစိတ်တစ်ပိုင်းရပ်ဆိုင်းထားတာနှစ်သစ်ခုကာလအထိရောက်လာတဲ့အတွက်အမေရိကန်သမိုင်းမှာအကြဆုံးဖြစ်ခဲ့ပါတယ
် As long as it takes I mean look I'm prepared I think the people of the country think I'm right
လိုအပ်တဲ့အချိန်ထိအစိုးရလုပ်ငန်းတွေရပ်ထားဖို့ပြင်ဆင်ထားတယ်လို့သမ္မတထရန့်ကပြောခဲ့ပေမဲ့ရပ်ပေါင်း35ရက်အကြာဇန်နဝါရီလ25ရက်နေ့မှာတော့တောင်းခံထားတဲ့ဒေါ်လာ 5.9 ဘီလီယံမရပါပေမဲ့လည်းသမ္မတကအလျှော့ပေးပြီးအစိုးရလုပ်ငန်းတွေကိုပြန်လည်လည်ပတ်ခဲ့ရတာပ
ါအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဒုတိယအကြိမ်ထိပ်သီးတွေ့ဆုံမဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကဇန်နဝါရီလတည်းတရုတ်နိုင်ငံခီးစဉ်အပြီးမှာပဲပြောဆိုလိုက်ပါတယ
်ဇန်နဝါရီလ28ရက်နေ့ကဘရာဇီးနိုင်ငံရှေ့တောင်ပိုင်းကရေကတာတစ်ခုဖြိုချရာကရာနဲ့ချီပျောက်ဆုံးနေတဲ့သူတွေကိုအရေးပေါ်ဝန်ထမ်းတွေရှာဖွေခဲ့ရပါတယ်ခီးစဉ်တွေလိုက်ပတ်လာတဲ့ဖက်စကာဒစင်းလည်းမြေပြိုတွေထဲမှာပါသွားခဲ့ပြီးဒါစင်းနဲ့ချီသေးဆုံးနေတဲ့သူတွေကိုလည်းနောက်ပိုင်းမှာတွေ့ရှိခဲ့ကြတာပ
ါမက္ကဆီကိုနိုင်ငံနဲ့နယ်စပ်ဒေသမှာအရေးပေါ်အခြေအနေကြီးညာမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အစီအစဉ်ကိုပယ်ချဖို့အောက်လွှတ်တော်ကဆုံးဖြတ်လိုက်ပါတယ
်
သမ္မတထရမ့်ရဲ့ Republican Party ကလွှတ်တော်ကိုယ်စားလှယ်73ရောက်အပါအဝင်ထောက်ခံမဲ245မဲကန့်ကွက်မဲ182မဲနဲ့ဆုံးဖြတ်ချက်ချခဲ့တဲ့အကြောင်းအောက်လွှတ်တော်ယာယီဥက္ကဋ္ဌကြီးညာလိုက်တာပါဖေဖော်ဝါရီလ28ရက်နေ့မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာဒုတိယကြိမ်ထိပ်သီးတွေ့ဆုံခဲ့ကြပါတယ်။ဒါပေမဲ့လည်းဆွေးနွေးပွဲဒုတိယနေ့မှာပဲအဖို့အထစ်တွေနဲ့ကြုံခဲ့ရတာပါ။မြောက်ကိုရီးယားကပိတ်ဆို့တန်ခတ်မှုတွေကိုဖယ်ရှားဖို့တောင်းဆိုနေပေမဲ့မဖြစ်နိုင်သေးကြောင်းသမ္မတထရန့်ကပြောဆိုခဲ့ပါတယ
်။မလ10ရက်နေ့မှာအီသီယိုးပီးယားလေယောင်ပိုင်း Boeing 737 MAX အမျိုးအစားခီးတဲ့ရင်ပြည့်ကျက်ရာကခီးတဲ့140ခုရောက်နဲ့လေယာဉ်ဝင်နှက်8ရောက်စုစုပေါင်း159ရောက်သေဆုံးသွားပါတယ်။အဒစ်စဘာဘာလေဆိပ်ကပြန်ထွက်ပြီးမိနစ်ပိုင်းအကြာမှာလေယာဉ်ပြည့်ကျခဲ့တာပါ။နယူးဇီလန်နိုင်ငံမှာမလ15ရက်နေ့တောက်ကြံနေ့မွတ်စင်နေဝတ်ပြုနေတဲ့ဗလီတစ်ခုနဲ့တနသမားတရဝင်ရောက်ဖြစ်ခဲ့ရာကလူ90ရောက်သေဆုံးသွားပါတယ်။ Christchurch မြို့ကဗလီမှာဖြစ်ကပ်မှုကိုတော့တနသမားကအင်တာနက်လူမှုကွန်ရက်မှာတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။
နယ်သာလန်နိုင်ငံယူထရက်မြို့နယ်မှာတော့မတ်လ18ရက်နေ့ကတနသမားတယောက်ရဲ့လက်ချက်နဲ့လူ3ယောက်သေဆုံးပြီးတော့9ယောက်ဒဏ်ရာရရှိခဲ့ပါတယ်။တူရကီနယ်ဝါဒီတနသမားကိုတော့လုံခြုံရေးအာဏာပိုင်တွေနောက်ပိုင်းမှာဖမ်းဆီးရခဲ့ပါတယ
်။အာဖရိကတိုင်းမှာအဆိုးအဆုံးကပ်ဘေးတစ်ခုဖြစ်မလလယ်မှာတက်ခတ်ခဲ့တဲ့အီဒိုင်းဆိုင်ကလုန်းမုန်တိုင်းကြောင့်မိုဇမ်ဘစ်၊ဇင်ဘာဘွေနဲ့မလာဝီနိုင်ငံတွေမှာအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရပြီးလူပေါင်း1000ကျော်သေဆုံးခဲ့ပါတယ်။မုန်တိုင်းတန်းစုစုံခံခဲ့ရတဲ့မိုဇမ်ဘစ်နိုင်ငံမှာလည်း3ရက်ကြာဝန်ထမ်းချင်းထိမှန်တတ်မှတ်ခြင်းပါခဲ့တာပ
ါ။ဒီရက်နိုင်ငံမိုဆူအမျိုးအနီးတီဂရစ်မြစ်ထဲမှာတော့မတ်လ21ရက်နေ့ကကတို့တင်မော်တစင်းနေမြုပ်ရာကလူ80နီးပါးသေဆုံးခဲ့ရပါတယ်။အလွန်ကျွန်းတင်ဆောင်လာတဲ့ကတို့တင်မော်နေမြုပ်မှုအတွင်းမှာသေဆုံးရသူအများစုကတော့ရေမကူးနိုင်တဲ့ကလင်းငယ်တွေနဲ့အမျိုးသမီးတွေပဲဖြစ်ကြပါတယ်။
အင်တာနက်မှာလေးဝဲချက်တွေကိုဖွင့်ချနေတဲ့ WikiLeaks website ထူထောင်သူ Julian Assange ကကိုလွန်ဝင်ပေးထားတဲ့နိုင်ငံရဲ့စည်းကမ်းတွေကိုအချင်းချင်းချိုးဖောက်နေတဲ့အကြောင်း Ecuador သမ္မတက April 2ရက်နေ့မှာပဲပြောလိုက်ပါတယ်။နောက်သတင်းပတ်မှာပဲလွန်ခဲ့တဲ့9နှစ်တုန်းက Ecuador တန်ရုံမှာကိုလွန်ဝင်အာမခံပေးထားတာကိုချိုးဖောက်မှုနဲ့ London တရားရုံးကအပြစ်ရှိကြောင်းဆုတ်ဖြတ်ပြီးနောက်ပိုင်းမှာသတင်းပတ်50ထောက်နှံစင်ချက်ချခဲ့တာပါ။
ဆူဒန်နိုင်ငံကိုနှစ်ပေါင်း30ကြာအာဏာရှင်ဆန်ဆန်အုပ်ချုပ်ခဲ့တဲ့သမ္မတအိုမာအယ်ဘာရှီရကိုယာရုကနေဖယ်ရှားလိုက်ကြောင်းဧပြီလ17ရက်နေ့မှာပဲစစ်တပ်ကကြေညာလိုက်ပါတယ်။အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလေးလာနီးပါးကြုံခဲ့ရပြီးတဲ့နောက်မှာပဲစစ်တပ်ကနေအာဏာသိမ်းဖယ်ရှားလိုက်တာဖြစ်ပါတယ
်။နက္ခတ္တဗီရဆန်ယူပဗီရပညာရပ်မှာသမိုင်းဝင်အောင်မြင်မှုအဖြစ်စကြာဝဠာတွေက Black Hole လို့ခေါ်တဲ့တွင်းနယ်ကြီးရဲ့ဓာတ်ပုံကိုနိုင်ငံတကာသိပ္ပံပညာရှင်အဖွဲ့ကဧပြီလ10ရက်နေ့မှာထုတ်ဖော်ပြသလိုက်ပါတယ်။ လင်းနစ်သန်းပေါင်း50လောက်အကွာအဝေးမှာရှိတဲ့တွင်းနယ်ကြီးကိုတော့နိုင်ငံတကာသုတေသနပညာရှင်200ရောပါဝင်တဲ့စီမံကိန်းက2012ခုနှစ်ကစလို့လေးလာမှတ်တမ်းတင်ခဲ့ကြတာပါ
ပြင်သစ်နိုင်ငံပါရီမြို့တော်ကရာစုနှစ်နဲ့ချီတက်တန်းရှိနေပြီဖြစ်တဲ့ Northern Cathedral ဘုရားကျောင်းဟာဧပြီလ15ရက်နေ့မှာတော့မိလာမှုဖြစ်ပွားရာကအကြီးအကျယ်ထိခိုက်ပျက်စီးသွားခဲ့ပါတယ်။ခေါင်မိုးနဲ့ပြက်သက်အပါဝင်အဆောက်အဦနဲ့သမိုင်းဝင်ပစ္စည်းတချို့ပျက်စီးခဲ့ရတဲ့ဒီဘုရားကျောင်းကိုလာရောက်ကြည့်ရှုခဲ့တဲ့သမ္မတအီမာနွေလ်မက်ခရွန်ကတော့အမြန်ဆုံးပြန်လည်မုန်းမံပြင်ဆင်ဖို့ပြောခဲ့ပါတယ်။
2016အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်နဲ့သူ့ရဲ့စီရင်ရေးဖွဲ့ဝင်တွေရုရှားနဲ့ပူးပေါင်းကြံစည်ခဲ့တဲ့ထောက်ထားမတွေ့ရတဲ့အကြောင်းရှင်းနေချက်ဝီလျံဘာကဧပြီလ18ရက်နေ့မှာကြေညာပါတယ်။သူ့ဆောင်ဆိုင်ရေးမှူးရောဘတ်မူလာရဲ့နှစ်နှစ်နီးပါးကြာဆောင်ဆိုင်မှုတွေမှာပူးပေါင်းကြံစည်ခဲ့တဲ့ထောက်ထားမတွေ့ရတဲ့အကြောင်းဆောင်ဆိုင်ရေးမှူးရဲ့အစီရင်ခံစာကိုထုတ်ပြန်မှာရှင်းနေချက်ကပြောဆိုလိုက်တာပါ။
သီရိလင်္ကာနိုင်ငံမှာတော့ဧပြီလ21ရက်နေ့တနင်္ဂနွေနေ့ကအီစတာပွဲတော်နေ့မှာပဲခရစ်ယာန်ဘုရားကျောင်း3ခုနဲ့ဟိုတယ်3ခုတိုက်ခိုက်ခံရပြီးတော့လူပေါင်း150ကျော်သေဆုံးပြီး900လောက်ဒဏ်ရာရရှိခဲ့ကြပါတယ်။အီစတာတနင်္ဂနွေနေ့မတိုင်ခင်ရန်နေငယ်လူမှာပဲအသေးခံဘုံးခွဲသူတယောက်ကဟိုတယ်တစ်ခုမှာတဲခိုခဲ့ပြီးတော့အဲ့ဒီနောက်ပိုင်းမှာမှဒီတိုက်ခိုက်မှုတွေကျူးလွန်ခဲ့တာလို့လည်းလုံခြုံရေးဗီဒီယိုကင်မရာမှတ်တမ်းတွေမှာတွေ့ရှိခဲ့ရပါတယ်။
မီလ19ရက်နေ့မှာပဲထိုင်ဝမ်ဟာအာရှတိုက်မှာပထမဆုံးလိင်လူချင်းလက်ထပ်ခွင့်ပြုတဲ့နိုင်ငံဖြစ်လာပါတယ်။အမျိုးသားအမျိုးသမီးလိင်လူစုံမဲ့သူစုံနွယ်တွေပါမန်စုံနွယ်တွေလိုပဲကလေးမွေးစားခွင့်အမွေဆက်ခံခွင့်အပါဝင်ခွင့်ရေးတွေခံစားခွင့်ရမယ့်ဥပဒေကိုထိုင်ဝမ်လွှတ်တော်ကအတည်ပြုပေးလိုက်တာပါ။
EU ဥရောပသမဂ္ဂကနေခွဲထွက်ရေးအတိုက်ခံနေတဲ့ရင်ဆိုင်နေရတဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေဟာမေလ24ရက်နေ့မှာပဲရာထူးကနေတုတ်ထွက်လိုက်ရပါတယ်။
To serve the country I love.
ရာထူးကနှုတ်ထွက်မဲ့ဆုံးဖြတ်ချက်ကိုတော့လန်ဒန်မြို့တော်ကဝန်ကြီးချုပ်ရုံးမှာဝန်ထမ်းပန်းနဲ့သူကြေညာသွားခဲ့တာပ
ါ။ဗြိတိန်နိုင်ငံတောင်ပိုင်း Portsmouth စခန်းမြို့မှာဇွန်လ9ရက်နေ့ကကျင်းပတဲ့ဒီဒီကန်တက်တိုက်ပွဲ85နှစ်ပြည့်အခမ်းအနားကို Elizabeth ဘီမာကြီးနဲ့အတူသမ္မတထရန့်လည်းတက်ရောက်ခဲ့တာပါ။ဒုတိယကမ္ဘာစစ်အတွင်းနာဇီတွေသိမ်းပိုက်ထားတဲ့ဥရောပကိုပထမဆုံးမဟာမိတ်တွေချီချတ်နိုင်ခဲ့တဲ့ပြည်သစ်နိုင်ငံ Normandy ကမ်းခြေကိုထိုးစစ်ဆင်အောင်ပွဲခံခဲ့တဲ့စစ်ဆင်ရေးထိမ်းမှတ်အခမ်းအနားကိုတော့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုပါဝင်ကမ္ဘာ့ခေါင်းဆောင်တရားစင်ကျော်တက်ရောက်ကြပါတယ်။ဇွန်လဆန်းမှာပဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီချင်းဖင်တို့ထိပ်သီးတွေ့ဆုံကြပါတယ်။ခီးစဉ်တွင်နိုင်ငံဆက်ဆံရေးတွင်းမြင့်မှုလည်းခေါင်းဆောင်နှစ်ယောက်ကကတိပြုခဲ့ကြတာပ
ါ။ရာဇဝတ်မှုကျူးလွန်သူတွေဖြစ်တဲ့တန်တရားရှိသူတွေကိုတရုတ်ပြည်မကြီးပို့ဆောင်ခွင့်ပြုမဲ့ဥပဒေကြမ်းတရက်ကိုစန့်ကျင်ကန့်ကွက်ရာကနေဟောင်ကောင်မှာတော့အစိုးရစန့်ကျင်ဆန္ဒပြပွဲတွေဂျွန်လဆဲမှာစတင်ပေါ်ပေါက်ခဲ့ပါတယ်
။ I now announce that the government has decided to suspend the legislative amendment exercise.
ဂျွန်လ15ရက်နေ့မှာတော့ဒီဥပဒေကြမ်းကိုဆိုင်းငံ့လိုက်ကြောင်းအုပ်ချုပ်ရေးမှူးကယ်ရီလန်ကကြေညာခဲ့ပါတယ်။
တောင်မြောက်ကိုရီးယားနဲ့နိုင်ငံဂျာကန်နယ်မြေမှာမြောက်ကိုရီးယားခေါင်းဆောင်ကင်ချွန်ဟွန်းနဲ့သမ္မတဒေါ်နယ်ထရန့်တွေ့ဆုံပါတယ်။ဇွန်လ30ရက်နေ့မှာမြောက်ကိုရီးယားခေါင်းဆောင်နဲ့သမ္မတထရန့်တွေ့ဆုံတာဟာစစ်မဲ့ဆုံးဒေသမှာပထမဆုံးအခြေအမေရိကန်သမ္မတတူတွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။ပူလူ11အာကာသယာဉ်နဲ့လာကွာဝေါ်ကိုပထမဆုံးလူသားတွေချီချနိုင်ခဲ့တဲ့ခီးစဉ်250ပြည့်ဖြစ်ဝါရှင်တန်ဒီစီမှာကျင်းပပါတယ်။1969ခုနှစ်ဇွန်လ20ရက်နေ့မှာအမေရိကန်အာကာသယာဉ်မှုတွေဖြစ်ကြတဲ့ Neil Armstrong နဲ့ Edwin Aldrin တို့လောက်ပါပေါ်ကိုပထမဆုံးအောင်မြင်စဉ်းသက်နိုင်ခဲ့တဲ့250ပြည့်ထိမှတ်ဖြစ်တဲ့ American Aqua Agency NASA ကသူစီစဉ်တွေကိုစီစဉ်ချင်းပါတာဖြစ်ပါတယ
် Boris Johnson is elected
ဇူလိုင်လနောက်ပိုင်းမှာပဲဗြိတိန်နိုင်ငံမှာတော့ Boris Johnson ဝန်ကြီးချုပ်သစ်ဖြစ်လာပါတယ်ဥရောပသမဂ္ဂ EU ကနေမရရအောင်ခွဲထွက်ဖို့ကတိပြုထားတဲ့နိုင်ငံရေးသမားတဦးအဖြစ်ကနေဝန်ကြီးချုပ်ဖြစ်လာခဲ့တာပ
ါကမ္ဘာအကြီးဆုံးမုတ်တုံတစ်တော်ဖြစ်တဲ့အမေဆုံးတစ်တော်မှာကြီးကျယ်တော်မီလောင်ချမ်းမှုတွေနဲ့ကြုံနေရတဲ့အတွက်မင်းငင်းတက်ဖို့အကူအညီဖြစ်အမေရိကန်ဒေါ်လာ22သန်းပေးဖို့ပြည်သစ်နိုင်ငံမှာကျင်းပနေတဲ့စက်မှုထည့်သီးခုနှစ်နိုင်ငံ G7 ခေါင်းဆောင်တွေကကန့်လန့်ပါတယ်။ဒါပေမဲ့လည်းဘရာဇီးသမ္မတကတော့ကန့်လန့်ချက်ကိုပယ်ချခဲ့တာပါ။စက်တင်ဘာလနောက်ပိုင်းနယူးယောက်ကလပ်သမဂ္ဂရုံးချုပ်မှာကျင်းပတဲ့ရာသီဥတုဆိုင်ရာညီလာခံမှာဆွေရနိုင်ငံကအသက်16နှစ်အရွယ်တက်ကြွလှရှားသူဂရီတာသွန်ဘက်ကကမ္ဘာခေါင်းဆောင်တွေကိုအပြင်းထန်ဝေဖန်လိုက်ပါတယ်
။ Yet you all come to us young people.For hope, how dare you?
သူတို့ကျောင်းသားရွယ်လူငယ်တွေကရာသီဥတုဖောက်ပြန်မှုတွေကိုတက်ဖြည့်ရေးလှုပ်ဆောင်နေခြင်းမှာကမ္ဘာခေါင်းဆောင်တွေပြက်ကွက်နေတဲ့အပေါ်ပြစ်တင်ပြောဆိုသွားတာပါ။
ယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်ပြီးတော့စကားပြောခဲ့တဲ့ကိစ္စနဲ့ဆက်နွယ်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်မှာတရားစွဲဆိုအရေးယူသင့်မသင့်စုံစမ်းမှုတွေစတင်တော့မယ့်အကြောင်းစက်တင်ဘာလ24ရက်နေ့မှာတော့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကကြေညာလိုက်ပါတယ်။
I'm announcing the House of Representatives moving forward with an official impeachment inquiry.
ဆိုလန်းစစ်ဆေးမှုတွေတရားဝင်စတင်မှုအောက်လွှတ်တော်ရေးရာကော်မတီ6ခုကိုတာဝန်ပေးလိုက်ကြောင်းနဲ့သမ္မတအနေနဲ့တာဝန်ခံမှုရှိဖို့ဘသူမှဥပဒေအထက်မှနေလို့မရတဲ့အကြောင်းလွှတ်တော်ဥက္ကဋ္ဌကပြောဆိုသွားတာပါ။အ
ော်တိုဘလန်ဇမ်းမှာပဲထိုင်းနိုင်ငံရှိမြောက်ပိုင်းခေါရိုင်မျိုးသားတစ်တော်ဂျိုဝဲနေကကြောက်ထဲကိုဖြုတ်ချရာကတောစင်ရင်စတဲ့ကောင်ပြေဆုံးတော့ပါတယ်။စင်ငယ်တကောင်ရေစီးထဲမှာမျောပါသွားတာကိုကယ်ဆယ်ဖို့ကျန်တဲ့စင်တွေကျူးစမ်းရင်းနဲ့ရေစီးတန်တဲ့ချောင်းနဲ့ဖြုတ်ချပြီးပြေဆုံးခဲ့ကြတာပါ
။ Syria နိုင်ငံမှာရှိနေတဲ့ American တပ်ဖွဲ့တွေကိုပြန်လည်ရုပ်သိမ်းမဲ့အကြောင်း American သမ္မတကကြေညာလိုက်ပြီးတဲ့နောက်မှာ October လဇန်ပိုင်းမှာပဲတူရကီကနေအကြမ်းဖက်သမားတွေအဖြစ်သတ်မှတ်ထားတဲ့ American ရဲ့ Mahmoud Cup တပ်ဖွဲ့ဝင်တွေကိုထိုးစစ်တွေစတင်လိုက်ပါတယ်
။ The Norwegian Nobel Committee
နောက်စကောကနေ့အတွက် Nobel ညဏ်ရည်ဆုကို Ethiopia ဝန်ကြီးချုပ် Abiy Ahmed Ali ကိုကြီးမြှင့်လိုက်ပါတယ်။ညဏ်ရည်ချုပ်မှုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုသူသဖြင့် Indonesia Eritrea နိုင်ငံနဲ့ Nesapri ဖက်ကိုညဉ့်ညံ့ချမ်းဖြစ်ရှင်းနိုင်ခဲ့တဲ့ကျူးပန်းအားထုတ်မှုတွေကြောင့်ရွေးချယ်လိုက်တာဖြစ်တဲ့အကြောင်း Norway နိုင်ငံ Nobel ညဏ်ရည်ဆုရွေးချယ်ရေးကော်မတီက October 17ရက်နေ့မှာကြေညာလိုက်တာပါ။
October လနောက်ပိုင်းတုန်းကဗြိတိန်နိုင်ငံ Absap နဲ့ Green မျိုးကစက်မှုစုံတစ်ခုမှာရပ်ထားတဲ့ကုန်တင်ကားထဲမှာတော့လူသေအလောင်း39လောက်ကိုတွေ့ရှိခဲ့ပါတယ်။ဒီနောက်ပိုင်းမှာတော့ဒီသေဆုံးသူတွေဟာ Vietnam နိုင်ငံသားတွေဖြစ်ကြောင်းစုံစမ်းသူတွေကစစ်ဆေးတွေ့ရှိခဲ့ကြပါတယ
်။ Syrian နိုင်ငံစစ်ဆေးရေးတွေ IS Islam ဆွေးနွေးအဖွဲ့ခေါင်းဆောင်အဘူဘကာ El Baghdadi ကို American တပ်ဖွဲ့တွေတုတ်တင်ရှင်းလင်းနိုင်ခဲ့တဲ့အကြောင်းသမ္မတဒေါ်နယ်ထရန့် October 29ရက်နေ့မှာပဲကြေညာလိုက်ပါတယ်။ကမ္ဘာမှာအလို့ရှိဆုံးအကြမ်းဖက်ခေါင်းဆောင်ကိုအထူးစစ်ဆင်ရေးမှာအသိမိခဲ့တဲ့အကြောင်းအင်ဗျူရိုကနေကြေညာလိုက်တာပ
ါ။ဗြိတိန်နိုင်ငံကနာမည်ကျော်လန်ဒန်တံတားပေါ်မှာတော့နိုဝင်ဘာလ29ရက်နေ့ကဓားနဲ့တိုက်ခိုက်မှုကြောင့်လူတစ်ယောက်သေဆုံးပြီးတော့အများအပြားဒဏ်ရာရရှိခဲ့ပါတယ်။တိုက်ခိုက်တဲ့သူကိုတော့ရဲတပ်ဖွဲ့ကအသေးပြစ်ခတ်ပြီးတော့ဖမ်းဆီးခဲ့ပါတယ်
။ဗြိတိန်နိုင်ငံနာမည်ကျော်ရေပေါ်မြို့ဖြစ်တဲ့ Venice မှာနှစ်ပေါင်း50ကျော်အတွင်းအဆိုးဆုံးရေကြီးမှုနဲ့ကြုံခဲ့ရပါတယ်။ရေကြီးမှုကြောင့်ဗင်နစ်မြို့ကထင်ကရစိတ်မတ်စ်ဘက်စကလီကဖျားကြောင်ပါဝင်မြို့ရဲ့80ရာခိုင်နှုန်းလောက်ရေပေးသင့်နေတာပါ
။မြောက်အတလန်တိတ်စာချုပ်နေတိုးအဖွဲ့ရဲ့အနှစ်80မြောက်ထိပ်သီးအစည်းအဝေးပွဲကိုတော့သဘောထားကွဲပြားမှုတွေကြားကပဲလန်ဒန်မှာဒီဇင်ဘာလ4ရက်နေ့ကစပြီးကျင်းပခဲ့ပါတယ်။ဂျီလာကန်မစခင်မှာကတဲ့ကူကအမေရိကန်သမ္မတထရန့်နဲ့ပြင်သစ်သမ္မတအီမာနျူရယ်မက်ခရွန်တို့ကြားမှာအခြေတည်ဖြစ်ခဲ့ကြတာပါ။
နယူးဇီလန်နိုင်ငံ White Island ကျွန်းမှာဒီဇင်ဘာလ9ရက်နေ့ကမိတောင်ပောက်ခွဲမှုကြောင့်လူ78ဦးထပ်မံတေဆုံးသွားပါတယ်။ Australia နိုင်ငံသား24ယောက်ဖြင့် American, Britain, Germany, တရုတ်, Malaysia နဲ့ New Zealand နိုင်ငံတို့ကခီးစွာ48ယောက်အလဲပတ်ရောက်နေခြင်းမှာပဲမိတောင်ပောက်ခွဲမှုဖြစ်ခဲ့တာပါ။အ
ိန္ဒိယနိုင်ငံမှာတော့နိုင်ငံသားဖြစ်ခွင့်ဥပဒေအတွက်ကိုဒီဇင်ဘာလ17ရက်နေ့ကပဲပြဋ္ဌာန်းလိုက်ပါတယ်။ဒီဥပဒေအတွက်ဟာဟိန္ဒူဘာသာဝင်တွေကိုဦးစားပေးထားပြီးတော့လူနည်းစုဘာသာဝင်တွေရဲ့အခွင့်အရေးကိုကန့်သတ်ရရောက်တဲ့ဆိုပြီးတော့နိုင်ငံအနှံ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ရတာကနေလူအသေးပြောက်တွေလည်းရှိခဲ့ပါတယ
်။2019ခုနှစ်ရဲ့ထူးခြားဆုံးပုဂ္ဂိုလ်အဖြစ်ဆက်ကျော်သက်ရွယ်စီရီနိုင်ငံကပတ်ဝန်းကျင်ထင်ထင်ရေးလှူရှားသူ Greta Thunberg ကိုနာမည်ကျော် Times Magazine ကြီးကရွေးချယ်လိုက်ပါတယ်။ကမ္ဘာကြီးမှာကြုံတွေ့နေရတဲ့အကြီးမားဆုံးပြဿနာကိုအကျယ်လောင်ဆုံးပြောနိုင်သူဖြစ်တာကြောင့်ရွေးချယ်ခဲ့တာလို့လည်း Times Magazine Editor ချုပ်ကဒီဇင်ဘာလလယ်မှာပဲပြောဆိုလိုက်တာပါ။
ဒီဇင်ဘာလ23ရက်နေ့ကကျင်းပခဲ့တဲ့ဗြိတိန်အထွေထွေရွေးကောက်ပွဲမှာတော့ဝန်ကြီးချုပ် Boris Johnson ရဲ့ Conservative Party ကအနိုင်ရရှိသွားပါတယ်။ကိုယ်စားလှယ်650ရှိတဲ့အောက်လွှတ်တော်မှာ80ရာခိုင်နှုန်းလောက်ရှိတဲ့360ကျော်အနိုင်ရလိုက်တာပါ။
American သမ္မတ Donald Trump ပေါ်အာဏာအလွဲသုံးစားလုပ်မှုလွှတ်တော်ရဲ့တရားရုံးလုပ်ငန်းတွေကိုဟန်တာနောက်ရှေ့မှုဆွဲချက်တွေနဲ့ဒီဇင်ဘာလ18ရက်နေ့မှာပဲအောက်လွှတ်တော်ကတရားစွဲကိုဆုံးဖြတ်လိုက်ပါတယ်။အောက်လွှတ်တော်မှာအများစုဖြစ်တဲ့ Democrat ကိုယ်စားအားလုံးနီးပါးရဲ့ထောက်ခံမှုနဲ့အတည်ပြုလိုက်တဲ့အတွက်နှစ်ပေါင်း243နှစ်ကြာ American သမိုင်းမှာသမ္မတ Trump ဟာတရားစွဲခံရတဲ့တတိယမြောက်သမ္မတဖြစ်လာပါတယ်။
ကိုအောင်လွင်ဦးစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီစီစဉ်ကို VOA Internet ဆာမျက်နှာ bamis.voanews.com ရဲ့သတင်းပတ်စင်ကဏ္ဍအောက်ကနေပြီးတော့လည်းပြန်ပြီးနားဆင်နိုင်ပါတယ် VOA ကို email ကနေဆက်သွယ်လို့ရင် bamis@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။2019ခုနှစ်ဒီဇင်ဘာလ29ရက်တနင်္ဂနွေနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လိုင်းတိုမီတာ19 25 32လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ဒီမြန်မာပြည်ကပေးစာကန္တအစာနှစ်ချုပ်အထူးအစီအစဉ်ထူးခြားစံပြသတင်းများနေရာမှာတော့တိလက်ဆောင်တပုတ်တို့ကိုနားဆင်ကြရမှာပါအခုရင်ဆုံးပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုမတ်ရင်ချင်းနိုင်ငါကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့ဒီဇင်ဘာ24ရက်နေ့ကရခိုင်ပြည်နယ်မြေပုံမြို့နယ်မှာတပ်မတော်နဲ့အေးအေးရခိုင်တပ်ဖွဲ့တိုက်ပွဲတွေဖြစ်လို့ရွာသား 2,000 ကျော်လောက်ထွက်ပြေးပြီးဒုက္ခသည်စခန်းတွေမှာသွားခိုလုံကြရပါတယ်။ဒါဟာ2019ကုန်ချိန်အထိရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်ဖြစ်ပွားနေတာကိုပြသလိုက်တာဖြစ်ပြီးဒုက္ခသည်အရေအတွက်ကလည်းတသိန်းနီးပါးရောက်လာပြီလို့ကူညီနေတဲ့အဖွဲ့တွေကဆိုပါတယ်။2016-19ကတည်းကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့တန်တဝဲကျော်ရှိမဲ့မွတ်စလင်ဒုက္ခသည်တွေလည်းမြန်မာနိုင်ငံနဲ့ပြန်ဝင်မလာကြသေးပါဘူး။အဲဒီစားစစ်တွေဒုက္ခသည်စခန်းမှာပိတ်မိနေတဲ့မွတ်စလင်ဒုက္ခသည်တွေရခိုင်ပြည်နယ်ပြင်ပမြန်မာနိုင်ငံအတွင်းပိုင်းကိုခိုးဝင်ချိန်ဖမ်းဆီးခံရမှုတွေကလည်းဇက်တိုက်ဆိုသလိုဖြစ်နေပါတယ်။ရခိုင်ပြည်နယ်မှာငိုရှိနေပြီးသားပြဿနာတွေပြင်းငိမ့်မသွားတဲ့အပြင်ပြဿနာတွေပဋိပက္ခတွေတခုပြီးတခုတိုးလာနေတာပဲတွေ့ကြရပါတယ်။လာမယ့်2020ခုနှစ်ရခိုင်ပြည်နယ်မှာဘာတွေဆက်ဖြစ်လာမလဲဆိုတာရခိုင်ပြည်နယ်အတွက်ရောမြန်မာနိုင်ငံအတွက်ပါစိုးရိမ်ပူပန်ဖို့ကောင်းတဲ့အနေအထားမျိုးပါ။အဲ့ဒီကြောင့်လေ့လာတင်ပြသွားပါမယ်။
လာမယ့်2020ပြည့်ရဲ့မှာလဲရခိုင်ပြည်နယ်မြောက်ပိုင်းမှာတက်မတော်နဲ့အေးအေးတက်ဖွဲ့တိုက်ပွဲဖြစ်ပွားမှုရော့ကြမဲ့အရေးလက္ခဏာတိတ်မတွေ့ရပါဘူးအကြောင်းကတော့လက်ရှိတက်မတော်ခေါင်းဆောင်တွေနဲ့အေးအေးထိပ်ပိုင်းခေါင်းဆောင်တွေရဲ့ပြောဆိုချက်တွေမှာသူတို့အနေနဲ့ရခိုင်ပြည်နယ်ကစီရေးပဋိပက္ခကနေနောက်ဆုတ်သွားမဲ့အနေအထားမျိုးပါဝင်တာမတွေ့ရလို့ပါပဲအေးအေးဟာအင်အားတစုံတရာရှိပြီးလူထုထောက်ခံမှုလည်းရနေတာမို့တက်မတော်ဘက်ကလွယ်လွယ်နှိမ်နင်းနိုင်မှာမဟုတ်ပါဘူးအခြားတစ်ဖက်မှာလည်းတက်မတော်ဟာတရားဝင်တက်မတော်တရက်ဖြစ်နေတာကြီးရည်လီတက်ဖွဲ့စုံဖွဲ့စည်းထားနိုင်တာကျယ်ပြန့်တဲ့အင်အားအရင်းမြစ်ရှိနေတာမို့တက်မတော်ကိုရခိုင်ပြည်နယ်မြောက်ပိုင်းကထွက်ခွာသွားအောင်အေးအေးတက်ဖွဲ့ကစွန့်ဆောင်နိုင်မှာမဟုတ်ပါဘူးအခုလိုအခြေအနေမျိုးလွန်ခဲ့တဲ့နှစ်ပေါင်းများစွာကကရင်ပြည်နယ်နဲ့ကချင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့စစ်ပွဲတွေကတက်တည်ပြခဲ့ပြီးဖြစ်ပါတယ်။အဲဒီမှာဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခကြောင့်နစ်နာရသူတွေကတော့ဒေသခံတိုင်းသားတွေဖြစ်ပြီးအသက်သေဆုံးဒဏ်ရာရကြတာဒုက္ခသည်စခန်းတွေရောက်ပြီးဘဝမျောလင့်ချက်မဲ့သွားတာမျိုးလည်းကြုံကြရပါတယ်။အဆိုဆုံးကတော့စစ်ပွဲရှေ့ကြရင်ရှေ့ကြသလောက်ဒေတာရင်းကလူမျိုးစုတစ်ခုလုံးရဲ့စီးပွားရေးပညာရေးလူမှုရေးအဖက်ဖက်ကနှိမ့်ကျသွားခဲ့တာမျိုးပါပဲလက်ရှိအချိန်ထိဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေတရားဝင်နေရပြန်လာတာမျိုးမရှိသေးတာကြောင့်မြမအစိုးရအနေနဲ့နိုင်ငံတကာဖိအားဒဏ်တွေရင်ဆိုင်နေရဆဲပါဒုက္ခသည်စခန်းကိုရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေရဲ့အနေအထားဟာဘလို့အခွင့်ရေးဘလို့အနေထားရမှပြန်လာမယ်လို့တောင်းဆိုပြီးမြန်မာအစိုးရကနိုင်ငံရေးတိုက်ပွဲစဉ်နဲ့ပုံသဏ္ဍာန်မျိုးဖြစ်နေတာကြောင့်လွယ်လွယ်ပြန်လာကြလိမ့်မယ်လို့မှမျော်မှန်းနိုင်ပါဘူးတကယ်လို့များကုလသမဂ္ဂရဲ့ ICJ အပြည်ပြည်ဆိုင်ရာတရားရုံးကနေဂျီနိုဆိုက်အမှုမှာမြန်မာနိုင်ငံအပေါ်ဂျားဖြစ်အမိန့်တစ်ခုခုချမှတ်ပေးလိုက်တဲ့ဆိုရင်အဲ့ဒီဒုက္ခသည်တွေပြန်လာရေးပြဿနာပိုကြာပိုဆိုးသွားနိုင်စရာအကြောင်းရှိနေပါတယ်
။အဲ့ဒီသန်းတွဲကျော်လောက်ရှိတဲ့ဒုက္ခသည်တွေနေရပြန်လာရေးပြဿနာမရှင်းသေးနိုင်ခဲ့။လူတသိန်းလောက်ရှိမဲ့စစ်တွေဒုက္ခသည်စခန်းကမွတ်စလင်တချို့လူမောင်းခိုးကူးသူတွေရဲ့အကူအညီနဲ့အေယာဝတီတိုင်းပဲခူးတိုင်းကနေတစ်ဆင့်ရန်ကုန်ဘက်ထွက်ခွာတာ ဥပဒေအရအဲ့ဒီလူတွေဟာခွင့်ပြုချက်မရှိပဲရခိုင်ပြည်နယ်အပြင်ဘက်သွားခွင့်မရှိဘူးဆိုပြီးအာဏာပိုင်တွေကဖမ်းဆီးတချို့ကိုထောင်ချတချို့ကိုနေရာပြန်ဖို့လုပ်နေတာစတာတွေနေစဉ်ရက်ဆက်မြင်တွေ့နေကြရပါတယ်ဒီပြဿနာတနည်းအားဖြင့်စစ်တေဘက်ကဒုက္ခသည်စခန်းဖြစ်တဲ့ရေးပြဿနာပြေလည်အောင်မဖြေရှင်းနိုင်ရင်နိုင်ငံတကာကနေနောက်ထပ်ရောက်လာနိုင်တဲ့ပြဿနာကြီးတစ်ခုဖြစ်သွားနိုင်ပါတယ်ရခိုင်ပြည်နယ်မှာတရုတ်နဲ့အိန္ဒိယနိုင်ငံတွေရဲ့စီမံကိန်းကြီးတွေရှိနေပါတယ်ဧတပ်ဖွဲ့ဌာနချုပ်ဟာတရုတ်နယ်စပ်မှာအခြေစိုက်တာကြောင့်တရုတ်အစိုးရနဲ့လည်းအဆက်ဆံရှိပြီးတရုတ်စီမံကိန်းတွေကိုအနှောက်အယှက်ပေးမှာမဟုတ်တဲ့အတွက်ရခိုင်ပြည်နယ်ကတရုတ်ရည်နှီးမြှုပ်နှံမှုတွေပြဿနာကြီးကြီးမားမားကြုံရမှာမဟုတ်ပါဘူး။ဒါပေမဲ့အိန္ဒိယနိုင်ငံရဲ့ကလဒန်မြစ်ဘက်ဆုံစီမံကိန်းကြီးကတော့အေအေနဲ့တပ်မတော်တိုက်ပွဲတွေကြောင့်လက်ရှိမှာကိုပဲပြဿနာမျိုးစုံကြုံနေရပြီးနောက်ပိုင်းစီမံကိန်းအကောင့်ထည့်ပေါ်လာရင်မှလည်းအနှောက်အယှက်တွေအများကြီးကြုံရနိုင်ပါသေးတယ်။အဲဒီလိုပြဿနာတွေကြောင့်ရခိုင်ပြည်နယ်အတွင်းမှာနိုင်ငံတကာကတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေဝေရောက်လာရေးဆိုတာကိုလည်းလောလောဆယ်မမျှော်မှန်းနိုင်သေးပါဘူ
းအရေးကြီးတာကပြည်သူတွေရဲ့စာဝင်နေရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာပြဿနာပါဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားကြတဲ့မောင်တော့ KI မြောက်ပိုင်းကမွတ်စလင်တွေရဲ့ဒေသမှာအာဆာအဖွဲ့ရဲ့အကြမ်းဖက်မှုတက်မတော်ရဲ့တံပြန်နှိမ်နှင်းမှုတဆက်တဲ့အဖက်ဖက်ကနေလုံခြုံရေးတင်းကျပ်မှုတွေကြောင့်2016အောက်တိုဘာနောက်ပိုင်းကတည်းကရေလုံငန်းပါဝင်တမွေးဝမ်းကြောင်းစီးပွားရေးလုပ်ငန်းအတော်များများပျက်စီးခဲ့ပြီးသားဖြစ်ပါတယ်။အခုတခါအေအေနဲ့တက်မတော်တိုက်ပွဲတွေကြောင့်အဲ့ဒီ area တွေကရခိုင်တိုင်းရင်းသားတော်များများဒုက္ခသည်စခန်းတွေမှာသွားခိုလုံနေရတယ်လို့မတည်ငြိမ်မှုကြောင့်ကျန်သူတွေစီးပွားရေးလုပ်ငန်းတွေလည်းကျဆင်းပြီးကြီးလန့်စာစာအခြေအနေရောက်ကုန်ပါတယ်။ဒီအတွက်ဖွံ့ဖြိုးရေးဆိုတာကိုလေမျှော်မှန်းလို့ရနိုင်တော့မှာမဟုတ်ပါဘူးအဲ့ဒီလိုပြဿနာမျိုးစုံနဲ့ကြုံနေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပြည်သူတွေကိုကယ်တင်ဖို့ဆိုရင်အေးအေးနဲ့တက်မတော်အပြစ်ခက်ရစဲကြဖို့လိုပါတယ်ပြစ်ခက်တိုက်ခိုက်မှုမရက်ဆဲနိုင်မချင်းနိုင်ငံရေးပြဿနာတွေကိုစပွဲဝိုင်းပေါ်မှာဖြေရှင်းကြဖို့စိတ်မဝင်စားမချင်းပြဿနာတွေမပြေလည်နိုင်တယ်လို့ပြည်သူတွေဆင်းရဲဒုက္ခရောက်နေကြအောင်မှာဖြစ်ပါတယ်အခြားတစ်ဖက်မှာတော့မြမအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေပြန်လာအောင်မစွမ်းဆောင်နိုင်သေးတဲ့အတိုင်းမောင်းတော့မြောက်ပိုင်းမှာကြံနေတဲ့မွတ်စလင်တွေရဲ့လူခွင့်ရေးရလာအောင်တပ်မွေးဝမ်းကြောင်းလုပ်ငန်းတွေကောင်းကောင်းမွန်မွန်လုပ်နိုင်အောင်ဖန်တီးပေးရင်ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေဆက်ပြီးအကောင့်ထည်ဖော်ပေးရပါလိမ့်မယ
်အခြားတစ်ဖက်မှာတော့မြမအစိုးရနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေပြန်လာအောင်မစွမ်းဆောင်နိုင်သေးတဲ့အတိုင်းမောင်တော်မြောက်ပိုင်းမှာကြံနေတဲ့မွတ်စလင်တွေလူခွင့်ရရလာအောင်တမွေးဝမ်းကြောင်းလုပ်ငန်းတွေကောင်းကောင်းမွန်မွန်လုပ်နိုင်အောင်ဖန်တီးပေးရင်ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေဆက်အောင်ထည့်ဖော်ပေးရပါလိမ့်မယ်။တပြိုင်တည်းစစ်တွေဘက်ကဒုက္ခသည်စခန်းတွေထဲရောက်နေတာ6နှစ်9နှစ်ရှိပြီဖြစ်တဲ့တသိန်းဝန်းကျင်ရှိမဲ့မွတ်စလင်ဒုက္ခသည်တွေအရေးကိုလည်းအချိန်မဆွဲပဲလက်တွေ့ကြကြဖြေရှင်းပေးဖို့လိုပါလိမ့်မယ်။အဲဒါလိုဖြေရှင်းရမှာအစိုးရအနေနဲ့တပ်မတော်ကိုရောရခိုင်တိုင်းသားခေါင်းဆောင်တွေကိုပါစီယုံဆွဲဆောင်ဖို့လိုပါလိမ့်မယ်။ဒါလို့မဟုတ်ပဲဘဲအသီးသီးကပါဝင်ပတ်သက်သူအားလုံးကိုယ်ယူဆတဲ့ကိုဘုံနေမြဲကြားနေမြဲငကိုတိုက်တိုက်မြဲခိုက်မြဲလုတ်ကြိုင်မြဲဆိုရင်တော့ရခိုင်ပြည်နယ်မြောက်ပိုင်းဟာစေအုပ်ချုပ်ရေးအောက်ရောက်သွားတာဒါမှမဟုတ်ရခိုင်ဟာကြရှုံးပြည်နယ်အဆင့်ရောက်သွားတာမျိုးဖြစ်လာနိုင်ပါကြောင်းတင်ပြလိုက်ရပါတယ်
ဥစီသူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသက်ချက်ကိုတနင်္လာနေ့မနေ့ပိုင်းအစီအစဉ်မှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးမှာပါရှင်။အခုလာမယ့်အင်္ဂါညတိုက်ရိုက်လေလံဆွေးနွေးကမှဆွေးနွေးမယ့်အကြောင်းအရာကိုပြောပြရင်းဖိတ်ခေါ်ပါရစေရှင
်။ Fresh Map 2019ခုနှစ်ကုန်လို့2020ခုနှစ်ကိုချဉ်းကပ်လာပါပြီ။2020ခုနှစ်မြန်မာနိုင်ငံအတွက်ကြုံရနိုင်မဲ့စင်ခေါ်ချက်နဲ့လာလာကောင်းတွေဘယ်လိုရှိပါမလဲ။အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာသုံးသက်ဆွေးနွေးဖို့ရှိပါတယ်။ပေါင်ဆွေးနွေးမိများလို့တဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြို့ထားမယ်ဆိုရင်ဒဲလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0932328555ဖြစ်ပါတယ်။အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်ကြမယ်တော်ရရှင်တို့ကြူလို့ပါခင
်ဗျာ။လာမယ့်အင်္ဂါညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့သတင်းပတ်စင်တိုင်းတင်ဆက်နေကြမြန်မာပြည်ကပေးစာများအစီအစဉ်နေရာမှာ2019ခုနှစ်ကုန်အထူးအစီအစဉ်တွေဖြစ်နေ အခုနှစ်ကုန်ပိုင်းအထိတင်ဆက်ပေးနေတဲ့အထက်မှာ2019ခုနှစ်အတွင်းဂီတနဲ့ရုပ်မြင်သံကြားအစီအစဉ်တွေမှာထူးထူးခြားခြားဖြစ်ခဲ့တဲ့အကြောင်းတွေကိုမတ်အေးသန္နာကျော်ကစီစဉ်တင်ဆက်ပေးပါလိမ့်မယ်ရှင
်။မင်္ဂလာပါရှင်။ဒီတစ်ခေါက်တော့အနောက်တိုင်းအမှုပညာဖျော်ဖြေရေးလောကမှာ2019ခုနှစ်အတွင်းတွေ့ခဲ့ရတဲ့အတဲကြအဖြစ်ပြက်တွေအကြောင်းပြောပြချင်ပါတယ်။နာမည်ကျော်ရုပ်ရှင်မင်းသားကြီး Kevin Spacey တယောက်ကတော့လိင်ရှုပ်ရှင်ကိစ္စတွေနဲ့နာမည်ပြက်ခဲ့ရပြီးတဲ့နောက်အောက်ဂုလောက်မှာပဲပြိသက်ရှင်မှောက်ပြန်ပြီးထွက်လာခဲ့တာပါ။တချိန်ကအောင်မြင်ကြော်ကြားပြီးတော့အားလုံးဆုံးရှုံးသွားရတဲ့လဝေသမားတယောက်အကြောင်းဆက်ဆိုထားတဲ့ကြပြားကိုပြိသက်ရှင်မှောက်မှာရုပ်ဆိုပြခဲ့တာဖြစ်ပါရဲ့။သူက2019ခုနှစ်မှာအသက်မပြည့်သေးတဲ့အမျိုးသားလေးတဦးကိုလိန်စော်ကားမှုလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ကြုံရပြီးတဲ့နောက်သူ့ရဲ့တရင်တွေအတန်တိတ်နေခဲ့တာဖြစ်ပါတယ်။အဲ့နောက်ပိုင်းမှာတော့အဲ့ဒီအမှုလည်းပိတ်သွားပြီးတော့သူ့ရဲ့နာမည်လည်းရှင်းသွားခဲ့တာပါ။ဒီကိစ္စမှာဆွဆွဲခံရပေမဲ့လည်းသူအပြစ်မရှိကြောင်းတစ်ချိန်လုံးပဲငြင်းဆုံနေခဲ့တာဖြစ်ပါတယ်။ဗီရစ်ရှာနာမည်ကျော်ရုပ်ရှင်မင်းသား Hugh Grant ကတော့သူ့ရဲ့ကားကိုဖောက်ပြီးတော့တခိုးခိုးခံရလို့ပျောက်ဆုံးသွားတဲ့ရုပ်ရှင်ဇာတ်ညွှန်းတွေလာပြီးတော့ပြန်ထားပေးပါလို့ဇန်နဝါရီလမှာပဲလူမှုကွန်ရက်ကနေပန်ကြားခဲ့တာပါ။သူအဲ့ဒီဇာတ်ညွှန်းတွေကိုသတင်းမှတ်ပေါင်းများစွာအသေးစားစဉ်းစားပြီးတော့ရေးထားရတာဖြစ်တယ်လို့သူကပြောပါတယ်။သူ့ရဲ့ဇာတ်ညွှန်းတွေပြန်ရမရတော့မသိရပါဘူး။ Bohemian Rhapsody ရုပ်ရှင်ဒါရိုက်တာ Brian Singer ကတော့လိမ္မာရေးဆိုင်ရာမတော်တရအပြုအမူတွေနဲ့ဆွဆွဲခံရလို့2019ဗြိတိရှ်ရုပ်ရှင်နဲ့ရုပ်မြင်သံကြားအမှုပညာအကယ်ဒမီ BAFTA ရဲ့တိကျစင်ကဖျက်ခံရပါတယ်။ဒီဒါရိုက်တာကရုပ်ရှင်ကထုတ်လုပ်သူ Graham Kinney ၊ဇာတ်ညွှန်းဆရာ Anthony McGannan တို့နဲ့အတူအဲဒီရုပ်ရှင်တွေဗြိတိရှ်ရုပ်ရှင်ထူးချွန်မှုအမျိုးအစားတွေတည်ကြွရွေးခိုင်းရတာဖြစ်ပါတယ်။ဒါမဲ့လေသူဟာလိမ္မာတော်တရပြုကျင့်မှုရှိခဲ့တယ်ဆိုပြီးတော့ American Magazine တစ်စောင်ကဇန်နဝါရီလမှာဖော်ပြခဲ့ပြီးတဲ့နောက်အခုလိုမျိုးစုရွေးချယ်ခံရမှုကနေစိုင်းငံ့ခံရတာပါ။သူကတော့အဲဒီဆွဆွဲမှုတွေကိုညှင်းဆိုခဲ့ပါတယ်။February 22ရက်နေ့မှာတော့ British တန်းထောင်ကျဲတဲ့ Richard Branson ကကူညီကယ်ဆယ်ရေးရန်မုံတွေတခုကို Venezuela နယ်စပ်ကကိုလံဘီယာနိုင်ငံ Cucuta မြို့မှာကျင်းပခဲ့ပြီးတော့နိုင်ငံတကာကူညီကယ်ဆယ်မှုတွေကိုနိုင်ငံထဲကိုပေးဝင်ဖို့အတွက်အဲ့ဒီနေ့မှာပဲ Venezuela အာဏာပိုင်တွေကိုတောင်းဆိုခဲ့တာပါ
။ What we're hoping is that the authorities in Venezuela will see this wonderful
လူတွေတကယ်ကိုထောင်ပေါင်းများစွာလာကြည့်တဲ့ငြိမ်းချမ်းရေးအတွက်ဒီဖျော်ဖြေပွဲကို Venezuela အာဏာပိုင်တွေအမြင်တက်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။လာကြည့်တဲ့သူတွေထဲမှာ Venezuela နိုင်ငံသားတွေအများစုပါတာပါနိုင်ငံထဲမှာလိုအပ်နေတဲ့အကူအညီတွေဒီတရားကိုကူပြီးသူတို့နိုင်ငံတွေရောက်နိုင်ဖို့မျှော်လင့်နေကြပါတယ
်သူစီစဉ်တဲ့ဖျော်ဖြေပွဲမှာနိုင်ငံတကာအမှုပညာရှင်35ယောက်ပါဝင်ဖျော်ဖြေပြီးတော့စေဝါနဲ့စားနပ်ရိက္ခာအကူအညီတွေအတွက်ဒေါ်လာတန်းတရာရန်ငွေရှာနိုင်ဖို့သူတို့လုပ်ခဲ့ကြတာဖြစ်ပါတယ်နိုင်ငံတွင်းမှာစားရမယ့်တားရမယ့်အခြေအနေဖြစ်နေပေမဲ့လည်း Venezuela တမန်ကတော့နိုင်ငံတကာအကူအညီတွေမလိုချင်ဘူးဆိုပြီးတွင်တွင်ငင်းဆိုနေကြတာပါရုပ်မြင်သံကြားမှာ reality တကယ်ဖြစ်ပြဲရုပ်မြင်သံကြားအစီအစဉ်တွေနဲ့နာမည်ကြီးလာတဲ့ Kardashian မိသားစုတွေကအငယ်ဆုံးသမီးဖြစ်တဲ့ Kylie Jenner ကတော့ကိုဖကိုကြီးပွားလာတဲ့အငယ်ဆုံးတန်းထောင်ကျွဲတတိမလေးဖြစ်သွားရင်လို့ Forbes Magazine က2019မတ်လမှာပဲကြေညာသွားပါတယ်။အသက်21နှစ်ပဲရှိသေးတဲ့ Kylie Jenner ဟာ2016ခုနှစ်မှာတော့ကိုင်လီအလောက်ကုန်စီးပွားရေးလုပ်ငန်းကိုစခဲ့ပြီးတော့အခုဆိုရင်အဲ့ဒီလုပ်ငန်းကအနည်းဆုံးဒေါ်လာတန်း900တန်းနေပြီလို့ Forbes ကပြောပါတယ်။သူ့ရဲ့ကြွယ်ဝမှုကဒေါ်လာတန်း1000ရှိတယ်လို့လည်း Forbes ကခန့်မှန်းပါတယ်ရှင်။မလမှာဆိုလို့မလအတွင်းမှာတော့ကိုရီးယား K-pop လောကမှာနာမည်ပြည့်အဖြစ်ပြက်တွေကြုံခဲ့ရတာပါ။လိမ္မာရေးဆိုင်ရာဗီဒီယိုတွေတိတ်တဆိတ်ရိုက်ကူးထားမှုပြီးတော့ပြည်ထောင်စာကိစ္စတွေက K-pop ဂီတလောကကိုတော်တော်အထင်အားစေခဲ့ပြီးတော့သူတို့ရဲ့အဆုရှေရာဈေးတွေပါကျဆင်းခဲ့ရပါတယ်။ Sangri ဆိုတဲ့အသက်28နှစ်အရွယ်နာမည်ကျော် K-pop အဆိုတော်ကသူနဲ့စီးပွားရေးအဆက်ဆံလုပ်တဲ့နိုင်ငံခြားလုပ်ငန်းရှင်တွေကိုကာမလေးတွေရှာပေးတယ်လို့ဆွဆွဲခံရပြီးတော့ပြည်ထောင်စာလုပ်ငန်းလုပ်ကိုင်မှုနဲ့အရေးယူခံရပါတယ်။သူကတော့ဆွဆွဲမှုတွေအားလုံးကိုညှင်းဆိုခဲ့ပေမဲ့လေသူပါဝင်တဲ့အဖွဲ့ဖြစ်တဲ့ Big Bang အဖွဲ့ကနေအရင်ထွက်လာရပြီးတော့နောက်မှာတော့အမှုပညာလောကကိုပါကြောခိုင်းသွားရတာပါနောက်ပြဿနာတက်တဲ့အဆိုတော်ကလည်းဂျန်ဂျွန်ရိုင်းဖြစ်ပြီးတော့သူကအမျိုးသမီးတွေနဲ့လိန်ဆက်ဆံတဲ့ပုံကိုတိတ်တဆိတ်ဗီဒီယိုရိုက်ထားခဲ့တယ်ဆိုတာဝန်ခံခဲ့ပါတယ်သူကလည်းသူ့ရဲ့ကုမ္ပဏီကစာချုပ်ကဖျက်လိုက်ပါတယ
်ကျွန်용서받을수없는범죄를저질렀습니다
သူ့ရဲ့အပြုအမူတွေအတွက်အထူးစိတ်မကောင်းဖြစ်မိပါတယ်ခွင့်လွှတ်စရာမရှိတဲ့အဖြစ်တွေကျူးလွန်ခဲ့တယ်ဆိုတာဝန်ခံပါတယ်လို့သူကပရိသတ်တွေကိုဝင်ချတောင်းပန်ခဲ့ပါတယ်။
It's never about the media following you around because that's, you know, in part if you're a royal, that's part of what you have to do.
Nippon is a dream of a tomorrow zone, same pinna, Yomian, then Jabet, Nela, Lugaro, Hollywood, Nemezo, Minaji, Josh Clooney, Pipari, between a success musa, British art, Dowin, Mina, Harry, Ne, Musagra, Megan, Ria, Daroli, Archie, Mila, Chayanima, we forget it, Jang, Zang, Debray, Gutare. Muye catch 22 sure ganawin wittu go at that twin yoshin pandira ma Josh Clooney pawin thar ba Josh Clooney ne tu ye zini phit de Willow Emeldo ha Harry ro zini maun ne ne apin ma athu yin ni da phit ba yin British taw win min da ne let tat lo media ye thone mu go nei sin chong ni ya de American yoshin min thami Meghan Markle bak ka le yet ti pi lo tu lo ma ja khana pyaw so pe tat ba de အခုသားတော်လေးမွေးတော့မီဒီယာတွေပို့တော်ဆိုးလာအောင်မယ်လို့ George Clooney ကပြောပါတယ်1990ပြည့်လွန်နှစ်တွေမှာအထူးကြော်ကြားခဲ့တဲ့ဗီရိစာမျိုးသမီး pop guitar အဖွဲ့ဖြစ်တဲ့ Spice Girls ပြန်စုပြီးဖြော်ပြပွဲလုပ်တော့သူတို့အားပေးတဲ့နီနီဝေဝေကပရိသတ်တွေကိုအိုင်ယာလန်နိုင်ငံ Dublin မြို့တော်မှာတစုတစည်းရဲ့တွေ့ခဲ့ရတာပါ1996ခုနှစ်မှာကမ္ဘာဂီတာလောကမှာနာမည်ကျော်လာတဲ့ဗီရိစာဂီတာအဖွဲ့ဟာပြည်ထောင်နိုင်ငံတလွားမျိုးတွေကိုလိုက်ပြီးတော့ဖျော်ဖြေခဲ့ကြပါတယ်။မူလအဖွဲ့ဝင်9ယောက်ပါဝင်တာဖြစ်ပေမဲ့လည်းသူတို့တွေကဗစ်တိုးရီးယားဘက်ကန်ကတော့သူ့ရဲ့လက်ရှိအောင်မြင်နေတဲ့ fashion designer အလုပ်တွေကြောင့်ဒီဖျော်ဖြေပွဲမှာပြန်ပြီးတော့မပါနိုင်ခဲ့ပါဘူး။ခမုန်းဖြစ်တဲ့အင်္ဂလန်ကဘောလုံးကျော်မ David Beckham နဲ့အတူကလေးလေးယောက်မွေးထားတဲ့ Victoria Beckham ကတော့သူ့ရဲ့တငယ်ချင်းမတွေဖျော်ဖြေပွဲအောင်မြင်ပါစေလို့ Instagram လူမှုကွန်ရက်အစာမျက်နှာမှာဆူတောင်းပေးခဲ့ပါတယ်။ This energy that we get from each other. I get really ခုနှစ်ပိုင်းတွေအတွင်းကမ္ဘာခေတ်စာရေးစည်းကြောင်းတစ်ခုဖြစ်တဲ့ Internet Online လူမှုကွန်ရက်စာမျက်နှာတွေရဲ့အန္တရာယ်ကိုတော့ American ရုပ်ရှင်မင်းသမီးအဆိုတော် Selena Gomez ကကန်ချုပ်ရှင်ပွဲတော်မှာသတင်းနောက်တွေကိုပြောသွားခဲ့ပါတယ
် Social media has really been terrible for my generation. I understand that it's amazing to use your platform.
American ရုပ်ရှင်ဒါရိုက်တာ Jim Jarmusch ရိုက်ကူးတဲ့ The Dead Don't Die ဆိုတဲ့ဇွန်ဘီဖုတ်တဲ့ရုပ်ရှင်ကမှာတော့အခုနောက်ဆုံးခေတ်ရည်စီမှာရှေ့ရောက်နေတဲ့ hipster တွေနောက်ပြီးတော့ American နိုင်ငံရေးနဲ့ပစ္စည်းမဲ့ပြီးတော့နောက်ဆုံးမှာလက်ကင်ဖုန်းတွေကိုဆွဲလန်းနဲ့အခုခေတ်ကမ္ဘာကိုတယောပြီးတော့ရိုက်ပြထားတာပါ Selena Gomez က Instagram စာမျက်နှာပေါ်မှာပရိသတ်တန်150ရှိပြီးတော့သူကအဲ့လို Instagram ရဲ့ပရိသတ်အများဆုံးရရှိထားသူတူဖြစ်ပါတယ် American ပြည်အောင်စုမှာဖိတ်ကြားသူများတည်တံ့ကျင်းပပြီးတော့နောက်ရုပ်မြင်သံကြားကနေထုတ်လွှင့်ပြသားတဲ့နာမည်ကျော် Victoria's Secret Fashion Show ကိုဒီနေ့မကျင်းပါတော့ဘူးလို့မေလမှာစပြီးတော့အတန်တွေထွက်ခဲ့ပြီးရတဲ့ပြီးခဲ့တဲ့ November မှာတော့တရားဝင်အတည်ပြုသွားပါတယ်။ကြောင်မြင့်ရနာစီချဲအတွင်းငယ် Brazilia တွေတိတ်ချောမောလှပါတဲ့ model တွေနဲ့နာမည်ကျော်တဲ့ဒီ Fashion Show ဟာတခြားဘယ်လိုကြော်ညာမျိုးနဲ့မှမတူအောင်ဆွဲဆောင်နိုင်မှုရှိပါတယ်။ဒါမင်းလေတခြားပုံစံမျိုးတွေနဲ့ဆက်ပြီးတော့လုပ်သွားပါမယ်လို့ Victoria's Secret Company ရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Elbran Science ကပြောပါတယ်။အရင်လောက်ပါတဲ့ Super Model တွေဖြစ်တဲ့ Gigi Hadid, Kendall Jenner, Alexandra Embryo ဆိုတဲ့ Lily Aldridge တို့လိုမျိုးထိတ်တန့် Super Model တွေအတွင်းရန်တိတ်တိတ်လေးတွေနဲ့လမ်းလျှောက်ပြတဲ့ဒီ Model Show ဟာအမျိုးသမီးတွေကိုချိုးနှိမ်ဆက်ဆံရရောက်တယ်။အခုခေတ်ကာလနဲ့သဟဇာတာမကိုက်ဘူးဆိုတဲ့ဝေဖန်တဲ့တွေကြဲကြဲလောင်လောင်ထွက်လာခဲ့ပြီးတဲ့နောက်မှာကုမ္ပဏီကအခုလိုမျိုးဆုံးဖြတ်လိုက်တာပါပြည်သက်ရဲ့အပိမှုကိုကြည့်မယ်ဆိုရင်လည်းပြီးခဲ့တဲ့နှစ်ပိုင်းအတွင်းမှာကြီးရှိသူအရေးအတွက်ကကြာဆင်းလာတာဖြစ်ပါတယ် Walt Disney ထုတ်လို့ရေးကပိုင်းတဲ့ ABC ရုပ်သံကထုတ်လွှင့်တဲ့ Victoria's Secret Fashion Show ကို2000ခုနှစ်မှာကြီးရှိသူပေါင်း12တန်းရှိခဲ့တာကနေမနစ်က2018မှာတော့ကြီးရှိသူ3တန်းကျော်ပဲကျန်တော့တာဖြစ်ပါတယ်ရှင်ဇလမရောကွယ်လွန်သူ pop အဆိုတော်ကြီး Michael Jackson ကွယ်လွန်မှု10နှစ်မြောက်အထိမ်းအမှတ်ကိုသူ့ရဲ့ချစ်တဲ့ပရိသတ်တွေကျင်းပခဲ့ပြီးတော့တစ်ချိန်တည်းမှာပဲဒီနေ့2019အစောပိုင်းမှာထွက်လာခဲ့တဲ့သူ့ပုံမှာဆွဆွဲချက်တွေကိုညင်းဆိုပယ်ချသွားခဲ့ကြပါတယ် HBO ရုပ်သံလိုင်းကရိုက်ကူးတင်ဆက်တဲ့ Living Neverland ဆိုတဲ့အစီအစဉ်မှာ Michael Jackson ကကလေးငယ်လေးတွေကိုမတော်တရော်ပြုကျင့်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေပြထားပါတယ်သူရဲ့ပြည့်တဲ့အုပ်စုတစုကဒါကိုစန့်ကျင်ပြီးတော့ဟောလိဝုဒ်လမ်းမကြီးမှာလမ်းလျှောက်ဆန္ဒပြခဲ့တာပါ HBO ရဲ့မှတ်တမ်းရုပ်ရှင်မှာတော့ Michael Jackson ကသူတို့ကိုအသက်9နှစ်နဲ့10နှစ်အရွယ်တွေမှာလိန်စော်ကောင်းမှုတွေလုပ်ခဲ့ဆိုပြီးတော့အခုလူကြီးဖြစ်နေပြီဖြစ်တဲ့အမျိုးသားနှစ်ယောက်ရဲ့ပြောစကားတွေကိုရိုက်ပြထားပါတယ်ရှင်တချိန်ကမဲကဘာဆုရခဲ့တဲ့အိန္ဒိယကနာမည်ကျော် Bollywood ရုပ်ရှင်မင်းသမီး Priyanka Chopra နဲ့ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာပဲသူနဲ့လက်ထပ်ထားတဲ့ခင်မောဖြစ်တဲ့အဆိုတော် Nick Jonas တို့ဆုံတွေ့အလောင်းပါဆောင်ဝစ်စားစီရင်နိုင်သူတွေအဖြစ်နဲ့ People Magazine ကစက်တင်ဘာလမှာပဲရွေးချယ်လိုက်ပါတယ်။ ဒီလိုနာမည်ကျော်ဇုံတွဲလိုက်အခုစုချင်းမြင်တာဒါပထမဆုံးချိန်ဖြစ်ပါတယ်။ပရိယင်္ဂါချော့ပရာဟာအခုတော့အသက်38နှစ်ရှိပါပြီ။သူကအိန္ဒိယနိုင်ငံကိုကိုယ်စားပြုပြီးတော့မေကဘာဆုရခဲ့တယ်လို့အဲ့နောက်ဘောလီဝုဒ်နဲ့အခုဟောလီဝုဒ်ရုပ်ရှင်လောကအထိပါအောင်မြင်ထိုးပေါက်နိုင်လို့ဖြစ်ပါတယ်ရှင်။အခုနှစ်ပိုင်းတွေအတွင်းမှာကမ္ဘာမှာလိမ္မာရေးဆိုင်ရာပွင့်လင်းမှုတွေအများကြီးပိုရရှိလာတယ်လို့ပြောလို့ရပါတယ်နော်။အဲ့ဒီမှာတော့နာမည်ကျော်အနုပညာရှင်တွေလည်းပြောင်းလဲမှုတချို့ကိုရရဝင်လှုပ်လာကြတာတွေ့ရပါတယ်။ဗြိတိသျှအဆိုတော် Sam Smith ကသူ့ကို he she ဒီလိုမျိုးသူ့သူမဆိုတဲ့ကြားမနန်စာမခွဲကြပဲ they them သူတို့ဆိုတဲ့အသုံးနှုန်းနဲ့ပဲခေါ်ဝေါ်ဖို့ပြောသွားခဲ့ပါတယ်။ Grammy ကိတာဆုရှင်အသက်28နှစ်အရွယ် Sam Smith ကသူ့ရဲ့ Instagram စာမျက်နှာမှာတက်ပြီးတော့ my pronouns are they them ဆိုပြီးတော့သူ့ဘာသူကြားမမခွဲကြတဲ့သူဆိုတဲ့နန်စာပဲသုံးနှုန်းပါမယ်။သူရဲ့ဘဝအစမှန်ကိုအမြဲတမ်းသူခုံယူပြီးနေပါမယ်။လုံးဝဖုံးကွယ်မှုမရှိတဲ့ဘဝအမှန်တိုင်းပဲနေသွားပါမယ်။သူအဲ့လိုမျိုးဆုံးဖြတ်ချက်အတွက်အားပေးကြတဲ့အတိုင်းဝိုင်းကိုလည်းကျေးဇူးတင်ပါတယ်လို့ Stay with me ဆိုတဲ့တခြင်းနဲ့နာမည်ကြီးလာတဲ့အဆိုတော် Sam Smith ကပြောသွားပါတယ်။ဒီနေ့2019ခုနှစ်နှစ်ကုန်ပိုင်းနောက်လောက်ရောက်တဲ့အခါမှာတော့ကမ္ဘာကျော် Korea K-pop အနုပညာရှင်တချို့ကိုယ့်ဘာကိုတက်တည်မှုတွေရှိခဲ့လို့ပြည်သက်တွေတော်တော်လေးအထိတ်တလန့်ချစ်ခဲ့ရပါတယ်။ကာရာဆိုတဲ့နာမည်ကြီးကိုရီးယား K-pop အမျိုးသမီးအဖွဲ့ဝင်ဟောင်းဖြစ်တဲ့အဆိုတော်ကူဟာရာရဲ့ရုပ်အလောင်းကိုနိုဝင်ဘာ24ရက်နေ့တနင်္ဂနွေနေ့ကတွေ့ခဲ့ရတာကြောင့်သူ့ကိုချစ်တဲ့ပရိသတ်တွေတော်တော်လေးဝမ်းနည်းသွားခဲ့ရတာပါ။အသက်28နှစ်အရွယ်ကူဟာရာရဲ့ရုပ်အလောင်းကိုစိုးမျိုးတော်တောင်ပိုင်းကသူ့ရဲ့နေအိမ်မှာတွေ့ခဲ့ရပါတယ်။သူမဆုံးခင်ကတော့စိတ်ကြယောဂါခံစားခဲ့ရတာဖြစ်ပါရင်သူ့ရဲ့အလောင်းဘေးမှာလည်းသူ့ဘဝနဲ့ပတ်သက်လို့အစိုးမြင်တဲ့စာသူ့ရဲ့လက်ရင်းနဲ့ရေးထားတာတွေ့ခဲ့ရတယ်လို့စိုးမျိုးတော်ရဲတပ်ဖွဲ့ကပြောပါတယ်။အစားဒေတာတော်တော်များများမှာဟာရာဆိုပြီးတော့လူသိများတဲ့ကိုကစိုက်ဘာဘူလင်းလို့ခေါ်တဲ့အွန်လိုင်းပေါ်ကအနိုင်ကျင့်မှုတွေကိုကြဲကြဲလောင်လောင်ဆန့်ကျင်ပြောတတ်သူဖြစ်ပါတယ်။ကိုနဲ့ရင်းနှီးတဲ့တငယ်ချင်းလက်ဖြစ်သူ့လိုပဲအွန်လိုင်းအင်တာနက်ကနေပြီးတော့အနိုင်ကျင့်ရေးသားမှတ်ချက်ပေးတာတွေကိုဆန့်ကျင်ပြောဆိုတဲ့သူတဦးလည်းဖြစ်တဲ့ FX K-pop အမျိုးသမီးအဖွဲ့ဝင်ဆူလီကလည်းပြီးခဲ့တဲ့အောက်တိုဘာလအတွင်းမှာပဲအခုလိုအဖြစ်အပျက်မျိုးနဲ့တည်ဆုံသွားခဲ့ရပါတယ်။ကမ္ဘာဥရုယာတီအရေးဆိုင်ရာတက်ကြွလှုပ်ရှားသူဆွီဒင်နိုင်ငံသူခရတာသွန်ဘတ်ကို2019ခုနှစ်ရဲ့အထူးကြဆုံးပုဂ္ဂိုလ်ဖြစ်တဲ့တိုင်းမဂ္ဂဇင်းကြီးကဒီဇင်ဘာလ17ရက်နေ့ကပဲကြေညာခဲ့ပါတယ်။အသက်16နှစ်ပဲရှိသေးတဲ့ခရတာသွန်ဘတ်ဟာယာတီဥရုအရေးဆိုင်ရာလူငယ်လှုပ်ရှားမှုရဲ့မျက်နှာစာဖြစ်လာပြီးတော့အခုပြီးခဲ့တဲ့2019ခုနှစ်အတွင်းယာတီဥရုဆိုင်ရာဆန္ဒပြပွဲတွေညီလာခံတွေမှာလူတွေရဲ့အားပေးမှုအကြီးကျယ်ရခဲ့ပါတယ်။လူသားတွေအတွက်တခုတည်းသောအင်ကြီးအပေါ်မှာလူသားတွေရဲ့ပြုမှုလှုပ်ဆောင်နေရတဲ့ပတ်သက်လို့သတိပေးပြောဆိုတာကျိုးပြက်ကွဲအပ်နေတဲ့ကမ္ဘာကြီးရဲ့အတန်းကိုနေဆက်မြင်းတွေကိုဖျက်နေရာစုံကိုပြန့်နှံ့စေတာနောက်ထပ်မျိုးဆက်တစ်ခုကဥဆောင်လာတဲ့သဘောဖြစ်တာကြောင့် Greta Thunberg ကိုတိုင်းမြေ2019ခုနှစ်အထူးကြဆုံးပုဂ္ဂိုလ်ဖြစ်နေရွေးချယ်လိုက်တာဖြစ်တယ်လို့တိုင်းမဂ္ဂဇင်းကြီးကဒီဇင်ဘာလ17ရက်နေ့ကပဲကြေညာသွားခဲ့ပါတယ်။
I mean we are angry we are frustrated and that is because of a good reason. If they want us to stop being angry, then maybe they should stop making us angry.
မရီတနာကျော်ရဲ့2019ခုနှစ်အတွင်းဂီတရုပ်ရှင်အမှုပညာလောကရဲ့နှစ်ချုပ်အထူးစီစဉ်ကိုနားဆင်ကြကြရတာပါရှင်။ကျွန်မတို့ VOE ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။နားဆင်လို့ရတဲ့တည်သချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOE ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကနေပေးပို့လို့ရင်တော့ VOE American တပ်မြန်မာပိုင်းစီစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။အခုတော့တော်တဲ့ရှင်နေအတွက်တေးလက်ဆောင်တစ်ပုဒ်ကိုထုတ်လွှင့်ပေးဖို့အချိန်ရောက်လာပါပြီ။ထွန်းထွန်းနဲ့ဂျိုးဂျာတို့ရဲ့ပြီးခဲ့တဲ့ဒီဇင်ဘာဆိုတဲ့သချင်းလေးကိုနှာစင်ကြရအောင်ပါရှင်။ကျမတို့ထုတ်လွှင့်ပေးဖို့အတွက်ကိုသေးသချင်းတစ်ပုဒ်ရွေးချယ်ထားပေးမယ်လို့အခုစပိုင်းဆိုင်ရာအရထုတ်လွှင့်အခက်အခဲတစ်ခုရှိနေပါတယ်အခုဆက်ပြီးတော့ကြတော့ဒီထုတ်လွှင့်ပေးဖို့အတွက်ကိုစူးစမ်းနေပါတယ်ရှင် ကျွန်တော်တို့ VOA ကနေပြီးတော့နေ့စဉ်ထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Intercept 17နဲ့ Mia 73တို့ကနေပြီးတော့ဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ကြပါတယ်။ဒါရင်မကဓာတ်ရိုက်ထုတ်လွှင့်ချိန်နဲ့တပြင်းညီ VOA ရဲ့ Internet စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ရှင်။အခုတော့ကျွန်တော်တို့ခုနကပြောထားတဲ့ထွန်းထွန်းနဲ့ဂျိုးဂျာတို့ရဲ့ပြီးခဲ့သောဒီဇင်ဘာကိုနားဆင်ကြရအောင်ပါရှင်။နောက်ကြိုးကြရရဲ့ပြီးခဲ့သောဒီဇင်ဘာကိုနာဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုအတန်းလွှင့်ချိန်ပြီးပြီးချင်းည9နာရီကနေ10နာရီအထိလိုင်းဒိုမီတာ20 kHz 15113ည၊လိုင်းဒိုမီတာ25 kHz 11823ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နာဆင်နိုင်ကြပါတယ်။ VOA American အတန်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုတနင်္ဂနွေနေ့ညထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါဦးမယ်ရှင်
။ယူကရိန်းစစ်တပ်တွေနဲ့ယူကရိန်းနိုင်ငံရှေ့ဘက်မှာရှိတဲ့ရုရှားစစ်တပ်ကိုထောက်ခံတဲ့ခွဲထွက်ရေးသမားတွေကြားအကျဉ်းသားတွေအားလုံးလွဲလည်ရေးအစီအစဉ်ကိုစတင်လိုက်ပြီဖြစ်ပါတယ်။ယူကရိန်းပဋိပက္ခ9နှစ်ကြာကာလအတွင်းနှစ်ဖက်လုံးကဖမ်းဆီးမိထားတဲ့ဒီအကျဉ်းသားတွေအားလုံးသူတို့ရဲ့နေအိမ်တွေကိုပြန်နိုင်အောင်လဲလှယ်ဖို့ဖြစ်တဲ့ဆိုပြီးတော့ယူကရိန်းသမ္မတကဒီကနေ့မှပြောလိုက်ပါတယ်နှစ်ဖက်သဘောတူညီချက်ကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီတို့ပဲရစ်မြို့မှာအခုလအတွင်းသဘောတူခဲ့ကြတာဖြစ်ပါတယ်နှစ်ဖက်အကျဉ်းသားလဲလှယ်အစီအစဉ်ကိုယူကရိန်းနိုင်ငံဒေါညက်စီသဟော်လစ်ကန်မြို့နားကနေဇက်ဂိတ်မှာလှုပ်ဆောင်မှာဖြစ်တယ်လို့လည်းသိရပါတယ်အာဖဂန်နစ္စတန်မှာတာလီဘန်တွေတိုက်ခိုက်တာလီဘန်တွေတပုံတွေကတိုက်ခိုက်ခဲ့တဲ့အတွက်အစိုးရတပ်ဖွဲ့ဝင်18ဦးထပ်မံထိဆုံးသွားခဲ့ပါတယ်ဒီမနက်ငန်းတောင်ပိုင်းအော်ဒလီယာမြို့မှာပြုလုပ်ခဲ့တဲ့ဗိုလ်တန်းစင်ပွဲရဲ့ဆေးရပြခန္ဓာတွင်ဒုံးကျည်နဲ့တိုက်ခိုက်ခံရတာကြောင့်လူ9ယောက်ထပ်မံထိဆုံးပြီးတော့20ကျော်ဒဏ်ရာရသွားခဲ့ပါတယ်။ဒီထိဆုံးသွားတဲ့သူတွေထဲမှာကလင်းငယ်တွေလည်းပါဝင်တယ်လို့ဆိုပါတယ်။ မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်ဦးဆောင်တဲ့အာဏာပါတီရဲ့စီဝေးကိုစတင်လိုက်ပြီဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပိုင်းမီဒီယာကဒီကနေ့မှသတင်းထုတ်ပြန်လိုက်ပါတယ်မြောက်ကိုရီးယားအနေနဲ့အမေရိကန်နိုင်ငံနဲ့ပတ်သက်ပြီးတော့ခက်တင်နေရည်တည်တုံ့ပြန်သွားဖို့ရှိနေချိန်မှာပဲမြောက်ကိုရီးယားဘက်ကအခုလိုစီဝေးချင်းပါခဲ့တာဖြစ်ပါတယ်ဩစတြေးလျနိုင်ငံမှာတော်မီရဲ့ကြီးကျယ်လောင်ကျွမ်းနေတဲ့ဂျာမာပဲနှစ်စဉ်ချင်းပါနေကြဆစ်ဒနီမြို့နှစ်တက်ကူမီရန်ဖောက်ပွဲအစည်းအဝေးကိုဆက်လက်လှုပ်ဆောင်သွားမယ်လို့ဝန်ကြီးစကော့တ်မော်ရီဆန်ကဒီကနေ့မှပြောဆိုလိုက်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးသွားခဲ့တာပါရှင်။အခုညအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Bill Indrade ဖြစ်ပါတယ်။ VOE ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်နဲ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32.40-48ဒုတိယနာရီဝက်မှာလိုင်းလက်မီတာ190တို့ကနေနှာစင်နိုင်ပါတယ်။ VOE သောရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Welcome to the